Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညဖက်9:30နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ဖန်ယူနာဆင်နိုင်ပါတယ်။ကျမနာမပါဒီကနေ့ညဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါAmerican သမ္မတ Donald Trump ရဲ့ Ukraine နိုင်ငံဆိုင်ရာထူးခြားစစ်လေဟာတောက်ကြနေတဲ့ကယာရုကနေနှုတ်ထွက်သွားပါတယ်။ Hong Kong Tea Democracy ရေလှရှားမှု9နှစ်မြောက်အနေနဲ့ဒီကနေ့ဒီဆန္ဒပြနေကြပြီးတော့ဆန္ဒပြခေါင်းဆောင်သူဖြစ်တဲ့ Joshua Wang ကလည်းသူ့အနေနဲ့ Hong Kong နိုင်ငံရေးလောကမှာထဲထဲဝင်ဝင်ရောက်ဆောင်ရွက်သွားမယ်လို့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရန်နိုင်တဲ့သူကြေညာပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းတွေတင်သွင်းရမှာတက်မတော်ရဲ့အခန်းကဏ္ဍကိုပိုကျယ်ပြန့်စေဖို့တင်သွင်းချက်တွေပါတဲ့အပေါ်အမြင်တွေကိုကြားမယ်သတင်းထောက်မှတ်စုအစီအစဉ်မှာကတော့
တမရောခေါင်းဆောင်များဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်အမှန်ကိုသဘောပေါက်ပြီးတိုင်းပြည်ရဲ့ရှေ့ရီးအတွက်စေနာထားသောအပြင်လွတ်တော်အတွင်းမှာပူပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါအင်မတန်ကိုနိုင်ငံအတွက်ကောင်းမှာပ
ါ NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ပြောသွားတာပါရှင်အပြည့်စုံကိုတော့သတင်းတွေအပြည့်မှာကြားမှာပါဒါအပြင်နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံရဲ့ဒီကနေ့အခြေအနေမေးမြန်းတင်ပြချက်ကိုကြားမှာဖြစ်တယ်လို့မြန်မာတခွင်အပတ်စဉ်ကဏ္ဍကိုလည်းတင်ဆက်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့တိုက်ရိုက်လိုက်ဆွေးနွေးခန်းကိုကြားကြမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကွန်အောင်နဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင်
။ American သမ္မတ Donald Trump ရဲ့ Ukraine နိုင်ငံဆိုင်ရာထူးခြားစစ်လေဟာတောက်ကြနေတဲ့ကယာရုကနေနှုတ်ထွက်သွားတယ်လို့ Inbureau နဲ့ News Jet ရဲ့အသံဝိုင်းကိုကူကားပြီးတော့ American Media တွေမှာဖော်ပြကြပါရယ်။အမေရိကန်နိုင်ငံသားဝန်ကြီး Mike Pompeo နဲ့တောက်ကြနေမှာတွေ့ဆုံအပြီးမှာပဲ Kurt Volker ယာရုကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါရယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြေကြားတာမျိုးမရှိဘူးလို့လည်းဆိုပါရယ်2020သမ္မတရွေးကောက်ပွဲမှာနိုင်ငံသားအစုအဝေးတစ်ခုခုကဝင်ဆွတ်ဖက်အောင်သမ္မတ Donald Trump ကသူ့သမ္မတယာရုကိုအသုံးချဆောင်ရွက်နေတယ်လို့အမည်မဖော်လိုသူတဦးကထောင်လိုင်းရေးစစ်ဆေးမှုချုပ်ကိုအတွင်သတင်းပေးတင်ကြားရမှာ Volker ရဲ့နာမည်လည်းပါဝင်ပါရယ်သမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်နေ Rudy Giuliani နဲ့ Ukraine ဆိုရရရှိတဲ့တွေ့ဆုံနိုင်မှု Volker ကစီစဉ်ဆောင်ရွက်ပေးခဲ့တယ်လို့လည်းတင်ကြားချက်မှာဖော်ပြထားပါတယ်။နောက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာ Democrat Party ဘက်ကနေသမ္မတလောင်းဝင်ရွေးခံဖို့ကြိုးစားနေတဲ့ဒုသမ္မတဟောင်း Joe Biden နဲ့တူသားပေါ်စုံစမ်းဖို့ Ukraine သမ္မတကိုဒီသမ္မတ Donald Trump ကဇူလိုင်လအတွင်းဖုန်း25ချိန်ခေါ်ပြီးတော့ပြောဆိုတိုက်တွန်းခဲ့တယ်လို့လည်းဆိုပါတယ်။အခုကမှတော့ Donald Trump ကိုတရားစွဲနိုင်မှုစတင်ဆုံးဆက်မယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကလည်းကြေညာထားတာပါ။တောက်ကြနေမှာပဲ American အောက်လွှတ်တော်က Ukraine နဲ့ပတ်သက်တဲ့ထောက်ထားတွေလာရောက်ထွက်ဆိုဖို့နိုင်ငံသားရေးဝန်ကြီး Mike Pompeo ကိုဆင့်ခေါ်လိုက်ပါတယ်။အောက်လွှတ်တော်ရေးရာကော်မတီ3ခုရဲ့အကြီးအကဲတွေက Mike Pompeo ကိုအဲ့ဒီထောက်ထားတွေလာရောက်တင်ပြဖို့အချိန်တစ်ပတ်ပေးထားပြီးတော့နောက်ဒီနိုင်ငံသားရေးအရာရှိကြီး5ဦးကိုလည်းလာရောက်သက်သေခံဖို့အချိန်သတင်းပတ်နှစ်ပတ်ပေးထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတ Donald Trump နဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့ရဲ့နောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲကအမေရိကန်နဲ့မြောက်ကိုရီးယားဆိုရလိုကြားလုပ်ငန်းအကောင့်ထဲပေါ်ရေးဆွေးနွေးမှုတွေကနေနျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်သဘောတူညီမှုအပေါ်မှာမူတည်နေမှာဖြစ်တယ်လို့ကြေညာသူတွေကပြောလိုက်ပါတယ်ထိပ်သီးဆွေးနွေးပွဲကဖြစ်နိုင်ခြေရှိကြောင်းအောက်ခြေလုပ်ငန်းဆက်ဆွေးနွေးမှုတွေဆက်လုပ်ပြီးထိပ်သီးဆွေးနွေးပွဲမထိုင်ခင်ဆုပ်ယုပ်မှုတွေမဖြစ်ဘဲတိုးတက်မှုတွေရနိုင်ဖို့မျှော်လင့်တယ်လို့နိုင်ငံတကာညီညွတ်ရေးချိုးဖောက်မှုကာနဂျီအဖွဲ့ရဲ့ဒုဥက္ကဋ္ဌဒေါက်ဂလတ်စ်ပေါလ်ကပြောပါတယ်ဒီသတင်းပတ်အတွင်းမှာတော့အမေရိကန်ရောမြောက်ကိုရီးယားနှစ်ဖက်စလုံးကနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲလုပ်ဖို့ကိစ္စအပေါ်မှာသဘောမတူတဲ့ပုံမျိုးမတွေ့ရပါဘူး။ဒါပေမဲ့ထိပ်သီးဆွေးနွေးပွဲတွေမလုပ်ခင်မှာတော့နျူကလ িয়ার ဖြတ်သိမ်းလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဂျာတွေမှာလှုပ်ဆောင်ရရှိတဲ့အချက်တွေနဲ့သဘောတူညီမှုတွေရဖို့လိုအပ်တယ်ဆိုပြီးတော့အကြံပြုထားပါတယ်။ကင်ဂျိုနဲ့တတိယကြိမ်ဆွေးနွေးမှုတိတ်မကြခင်မှာဖြစ်လာနိုင်ပြီးတော့အဲဒီကနေဘာရလဒ်တွေထွက်လာမလဲဆိုတာကိုလည်းသိကျင်တယ်လို့သမ္မတ Trump ကကုလသမဂ္ဂအထွေထွေညီလာခံမှာတနင်္လာနေ့ကပြောကြားလိုက်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ကသမ္မတရွေးကောက်ပွဲပြီးဆုံးသွားပါပြီ။စစ်သွေးကြော်တွေကနှောက်ယှက်တိုက်ခိုက်တဲ့အပြင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေဆောင်ရွက်ရမှာနည်းပညာပိုင်းရောအဆင်မပြေမှုတွေရှိခဲ့ပါတယ်။ရွေးကောက်ပွဲကျင်းပချိန်မှာနှောက်ယှက်တိုက်ခိုက်မယ်လို့တာလီဘန်တွေကချင်းကြောက်ထားတာကြောင့်မဲပေးသူအကြီးအကျယ်ဟာလည်းနှေးပါပါတယ်။မဲပေးခွင့်ရှိသူ6000လောက်အနေနဲ့အန်ဒီရဲ့မကြုံချင်ရင်မဲထွက်မပေးဘဲအိမ်မှာနေကြဖို့အစွန်းရောက်တွေကတတိပေးထားပါတယ်။ဒီကနေ့မှာပဲတောင်ပိုင်းမြို့ကန္ဒါဟာကမေယုံပြင်မှတ်မှာဘုံပေါက်ခွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းတုန်းကလည်းသမရရဲ့မဲရှယ်စီယုံပွဲမှာအကြမ်းဖက်တိုက်ခိုက်တာကြောင့်လူ26ဦးသေဆုံးသွားပါတယ်။အခုခါမှာနိုင်ငံတော်ဝန်ကမေယုံမောင်း4000လောက်မှာလုံခြုံရေးတွေတောင်းနဲ့ချီးပြီးတော့ခြားထားခဲ့ပါတယ်။ဒီရွေးကောက်ပွဲမှာသမရအာရှရက်ဂါနီနဲ့ သူအစိုးရဖွဲ့အကြီးအကဲဝန်ကြီးချုပ်ယာရီမျိုးတာဝန်ထမ်းဆောင်သူအဗ်ဒူလာအဗ်ဒူလာတို့နှစ်ဦးအဓိကရှင်ပြန်ကြတာပါရွေးကောက်ပွဲအကျိုးရလဒ်တွေကတော့အော်တိုဘာလ18ရက်နေ့မတိုင်ခင်အထိထွက်လာမှာမဟုတ်ဘူးလို့ခန့်မှန်းထားပါတယ်ခင်ဗျာ
နိုဘယ်ငြိမ်းချမ်းရေးဆုကိုအခုနှစ်မှာရနိုင်ခြေရှိသူတွေအဖွဲ့တွေကတခုကတော့ MSF လို့ခေါ်တဲ့နေစည်းမထားဆရာဝန်များအဖွဲ့နိုင်ငံကအကူအညီပေးရေးဖွဲ့ဖြစ်ပါတယ်1982ခုနှစ်ကပဲရစ်မြို့မှာစတင်တည်ထောင်ပြီးအခုခါမှာဂျနီဗာမြို့မှာခြေစိုက်တဲ့ MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာအီဘိုလာရောဂါတိုက်ဖျက်တာအပြင်မြေထဲပင်လယ်ထဲမှာရှေ့ပြောင်းခြေချသူတွေကိုကယ်တင်တဲ့နေရာမှာလည်းပါဝင်လုပ်ကိုင်နေတာဖြစ်ပါတယ် MSF အဖွဲ့နဲ့ SOS Mediterranean တို့ပူးတွဲပြေးဆွဲနေတဲ့ Aquarius နဲ့တင်မောဟာလေပြားနိုင်ငံကနေဥရောပကိုရှေ့ပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေကိုမြေထဲပင်လယ်ထဲမှာအခုချိန်ထိဆက်ပြီးတော့ကယ်တင်ပေးနေတဲ့တခုတည်းသောပရာဟိတတင်မောဖြစ်ပါတယ်ဒီတင်မောဟာ2016ခုနှစ်အစောပိုင်းကလေးကမြေထဲပင်လယ်အလယ်ပိုင်းမှာစတင်ကယ်ဆယ်ပေးနေခဲ့တာဖြစ်ပြီးတော့အဲ့ချိန်ကစပြီးတော့လူ 19,000 ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့သင်္ဘောပိုင်ရှင်တွေကပြောပါတယ်။ဒါပြင် MSF အဖွဲ့ဟာကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာ2018ခုနှစ်ကဖြစ်ပွားခဲ့တဲ့ Ebola ကူးစက်ရောဂါကူးစက်ပြန့်ပွားမှုကိုနှစ်ကြိမ်နိုင်နိုင်ကူညီခဲ့တယ်ဆိုပြီးတော့သူတို့ရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုကိုတော့လာမယ့်အောက်တိုဘာ17ရက်နေ့နေ့လယ်17နာရီမှာနော်ဝေးနိုင်ငံအော့စလိုမြို့မှာကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါရှင
်စနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြေညာနေပါရခင်ဗျာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ Rohingya Muslim ဒုက္ခသည်အရေးဟာဒေသတွင်းပြဿနာတစ်ရပ်ဖြစ်လာနိုင်တယ်လို့ Bangladesh ဝန်ကြီးချုပ်ကသတိပေးပြောဆိုလိုက်ပါတယ်စက်တင်ဘာလ28ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဝန်ကြီးချုပ် Sheikh Hasina ကဒီဒုက္ခသည်အများပြားလက်ခံထားရတဲ့အနေအထားနဲ့ပတ်သက်ပြီးတော့သူတို့ဘာသာဖြည့်ရှင်းလို့မရတဲ့အနေအထားကိုနိုင်ငံတကာကနားလည်ထားစီလူကြောင်ပန်ကြားသွားတာပါရခိုင်ပြည်နယ်ကနေစစ်တပ်ရဲ့နယ်မြေရှင်းလင်းမှုကြောင့်ထွက်ပြေးလာတဲ့ Rohingya တွေနေအိမ်ပြန်နိုင်ဖို့မြန်မာစုရနဲ့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းလည်းသူကထပ်လောင်းပြောကြားပါရယ်ဒီသတင်းမှတ်တွင်ဝန်ကြီးချုပ် Hasina ဟာ Rohingya တွေမြန်မာနိုင်ငံကိုဘေးရန်ကင်းကင်းနဲ့ပြန်နိုင်ဖို့အစီအစဉ်တွေကိုမြန်မာနဲ့နိုင်ငံတကာကိုအဆုပြုတင်ပြခဲ့ပါရယ်လူစုလူဝေးနဲ့မရင်းချင်းတက်ဖြတ်ပြီးတော့ခြေရွာတွေကိုမိရှုဖျက်ဆီးတာကြောင့်ဒီ Rohingya Muslim 9,000 လောက်ဟာမြန်မာနိုင်ငံကနေ Bangladesh နိုင်ငံကိုထွက်ပြေးတိမ်းရှောင်လာပြီးတော့သူတို့ဟာအခုခါမှာဒုက္ခသည်စခန်းတွေမှာခိုးလုံနေထိုင်နေကြပါရယ်မြန်မာလူမျိုးရေးရိုက်ကင်းစခန်းတွေကိုအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့က2018ခုနှစ်ကဝင်ရောက်စီးနင်းပြီးတော့နောက်ပိုင်းအစိုးရစစ်တပ်ကနေမြင်ရှင်းလင်းရမှာရိုဟင်ဂျာတွေအစုလိုက်အပြင်လိုက်ထွက်ပြေးခဲ့ကြတာပါလွန်ခဲ့တဲ့နှစ်အတွင်းကုလသမဂ္ဂရဲ့နိုင်ငံတကာအချက်အလက်ရှာဖွေမစ်ရှင်ကနေစစ်တပ်ခေါင်းဆောင်တွေကိုလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုစတာတွေနဲ့စွဲချက်တင်မှုအကြံပြုထားခဲ့ပါတယ်ရိုဟင်ဂျာဆိုရရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာဆူရနဲ့စစ်တပ်ကတော့ဒီဆွဆွဲချက်ပေါ်ညှင်းဆူထားပြီးတော့တကယ်ပြစ်မှုကျူးလွန်သူတွေရှိရင်လည်းအရေးယူဆောင်ရွက်ကြောင်းထုတ်ပြန်ဖြေရှင်းထားပါရခင်ဗျာ
။ဟောင်ကောင်ရဲ့ Tea Democracy ရဲ့လှုပ်ရှားမှု9နှစ်မြောက်အထိမ်းအမှတ်အနေနဲ့ဟောင်ကောင်ရဲ့ Harborside ဘန်းညာမှာဒီနေ့ဆန္ဒပြခဲ့ကြပါတယ်။2014ခုနှစ်ကကျောင်းသားတွေဦးဆောင်တဲ့89ရက်ကြာဆန္ဒပြပွဲတွေအတွင်းဟောင်ကောင်အုပ်ချုပ်ရေးမှုကိုသူတို့သဘောကျရွေးချယ်ခွင့်ရဖို့တောင်းဆိုခဲ့ကြပေမဲ့တေဥဆူရရဲ့အမိန်အာဏာကိုလွန်ဆန်ဖို့တော့အောင်မြင်မှုမရခဲ့ပါဘူးဒီကနေ့မှာတော့အသက်အရွယ်မျိုးစုံပါဝင်တဲ့ဆန္ဒပြတဲ့သူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှုရုံးဥရေပြူကောင်စီရှေ့ကဒံမာပန်းချံမှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်အော်တိုဘာ10ရက်နေ့မှာကြားအောင်မဲ့တေဥနိုင်ငံတည်ထောင်ခဲ့တဲ့နှစ်80ပြည့်အထိမ်းအမှတ်အခမ်းအနားကျင်းပဖို့တေဥဆူရအနေနဲ့ပြင်ဆင်နေတဲ့အချိန်ထဲမှာပဲတေဥနယ်မြေတစ်ခုဖြစ်တဲ့ဟောင်ကောင်မှာဆန္ဒပြပွဲတွေဇက်တိုက်ကျင်းပဖို့ပြင်ဆင်နေကြတာပါဒီတော့တွင်ဟောင်ကောင်ဆန္ဒပြပွဲရဲ့ဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်တဲ့ဂျော့ရှော်ဝေါင်းကလည်းသူ့အနေနဲ့ရွေးကောက်ခံနိုင်ငံရေးတဲ့ကိုဝင်မယ်ဆိုပြီးတော့ကြေညာလိုက်ပါတယ်။သူ့အနေနဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ခရိုင်ကောင်စီရွေးကောက်ပွဲကိုဝင်ပြိုင်သွားမှာဖြစ်တဲ့ဆိုပြီးတော့ဒီကနေ့ကြေညာတာပါ။တရားစင်စားပြီးမှအခုလိုဝင်ဖို့ဆုံးဖြတ်တာဖြစ်ကြောင်းသူတို့ရဲ့နိုင်ငံရေးယုံကြည်မှုကိုတင်းတင်းလျောက်ပတ်ဆုံးအငြင်းငြမ်းဆုံးနဲ့လက်တွေ့ကျဆုံးနည်းလမ်းအနေနဲ့ဖော်ပြနိုင်ဖို့အတွက်အခုလိုရွေးကောက်ပွဲဝင်တာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံကအစ္စလာမ်ကျောင်းတစ်ကျောင်းမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့အမျိုးသား300လောက်ကိုကယ်တင်နိုင်ခဲ့တယ်လို့နိုင်ဂျီးရီးယားမြောက်ပိုင်းရဲတပ်ဖွဲ့ကပြောပါရယ်အသက်အရွယ်ငယ်ရွယ်သူတွေပါဝင်တဲ့ဖမ်းဆီးထိန်းသိမ်းခံခဲ့ရသူအများစုဟာရိုက်နှက်ညှဉ်းပန်းခံခဲ့ရပြီးတော့လိမ်မန်းဆိုင်ရာဆော့ကားခံခဲ့ရတယ်လို့တန်ကျိုးနဲ့ခက်ခံထားရတယ်လို့လည်းရဲတွေကတောက်ကြနေတဲ့ကပြောပါရယ်သတင်းပေးတိုင်တန်းချက်အရကြာသာရေးနေတဲ့ကရဲတပ်ဖွဲ့ကဝင်ရောက်စီးနှင်ရှာဖွေရမှာဖမ်းဆီးထားသူတွေကိုတွေ့ခဲ့တာပါပြန်လည်ပြုစုပြူထောင်ရေးဒါမှမဟုတ်အစ္စလာမ်ကျောင်းလို့လည်း ခေါ်ဆိုတဲ့အဲ့ဒီနေရာကိုမိဘတွေကသူတို့သားသမီးတွေကိုခေါ်ဆောင်လာပြီးတော့အနန္ထားတာဖြစ်ကြောင်းအဲ့ဒီအကြောင်းအုပ်ချုပ်သူကပြောတယ်လို့ကဒူနာပြည်နယ်ရဲကော်မရှင်နာမင်းကြီးအလီဂျန်ဂါကပြောပါတယ်ဒါပေမဲ့လည်းအဲ့ဒီနေရာဟာကျောင်းနဲ့မတူဘူးလို့လည်းဆိုပါတယ်အခုခါမှာတော့အားလုံးကို yes ကမ်းမှာပဲခေါ်ယူထားပြီးတော့မိဘတွေအနေနဲ့သူတို့သားသမီးတွေကိုပြန်လာခေါ်ကြဖို့အကြေညာထားတယ်လို့ကော်မရှင်နာမင်းကြီးကပြောပါတယ်ရုပ်မြင်သံကြားကပြသတဲ့ပုံရိပ်ဒီမှာတော့ဖန်စီခံထားတဲ့သူတွေဟာအရင်ချိနဲ့နေပြီးလမ်းတော်ကောင်းကောင်းမလျှောက်နိုင်တာကိုတွေ့ရပါတယ်တရားဝင်လုပ်ငန်းလိုင်စင်လည်းမရှိတာကြောင့်အခုခါမှာတော့ပိုင်ရှင်တဲ့ဝန်ထမ်း6ဦးကိုဖန်စီထားပါတယ်ဖန်စီခံထားတဲ့သူတွေဟာနိုင်ဂျီးရီးယားဘကီနာဖာဆိုမာလီနဲ့ဂါနာနိုင်ငံတွေကဖြစ်ကြပါတယ်နိုင်ဂျီးရီးယားမြောက်ပိုင်းမှာဆိုရင်ကိုပိုင်အစ္စလာမ်ကျောင်းတွေလည်းရှိပြီးတော့တချို့ကျောင်းတွေဟာကလေးတွေကိုကျောင်းအတွက်လမ်းတွေပေါ်မှာပတ်ဆံတောင်းအလူခံခိုင်းတာကြောင့်ဝေဖန်မှုတွေလည်းရင်ဆိုင်နေရပါတယ်
အင်္ဂလန်မှာဒီကနေ့ကစားတဲ့ပရီးမီးယားလိဂ်အမဘေးဘောလုံးပွဲမှာတော့အမဘေးစရာထိတ်ကနေဦးဆောင်နေတဲ့လီဗာပူးအသင်းအနိုင်ရသွားပါတယ်ရှက်ဖီးယူနိုက်တက်ခွဲမှာဒီကနေ့လီဗာပူးနဲ့ရှက်ဖီးယူနိုက်တက်တို့ကစားကြတာမှာလီဗာပူးကတကူးကိုမရှိနဲ့နိုင်သွားတာပါမိနစ်90မှာရှက်ဖီးယူနိုက်တက်အသင်းရဲ့ဂိုးသမားအမားကနေလီဗာပူးကဝန်နောဒမ်ကသွင်းယူခဲ့တာဖြစ်ပါတယ်လီဗာပူးအသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်အခုနှစ်ဘောလုံးရာသီမှာ9ပွဲမှာ9ပွဲစလုံးနိုင်ထားပြီးတော့21မှတ်နဲ့စရာထိတ်ကနေဦးဆောင်နေပါတယ်ကျွန်တော်တို့ကသတင်းကြေညာနေချိန်မှာတော့ Crystal Palace နဲ့ Norwich City တို့ကစားနေပြီးတော့ Crystal Palace က Norwich City ကိုတကူးကိုမရှိနဲ့ဥဆောင်နေပြီး Wolverhampton ကလည်း Watford ကိုတကူးကိုမရှိနဲ့ဥဆောင်နေပါတယ် Tottenham နဲ့ Southampton ဘွဲမှာတော့တကူးတည်ဖြစ်နေပြီးတော့ဘုံမောက်နဲ့ West Ham တို့လည်းတကူးစီတည်ဖြစ်နေပါတယ် Chelsea နဲ့ Brighton ဘွဲမှာတော့နှစ်ဖက်စလုံးဂိုးမသွင်းနိုင်သေးပဲနဲ့ Aston Villa ကတော့ Burnley ကိုတကူးကိုမရှိနဲ့ဥဆောင်နေပါတယ်မြန်မာစံတော်ချိန်ဒီကနေ့ည7နာရီမှာတော့ Everton နဲ့ Manchester City အသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA ဒီကနေ့ညဖက်နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုရနိုင်တို့ကကြီးညာပေးသွားတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မနဲ့အရင်ဆုံးစတင်ကြပါရစေ။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေတဲ့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့မနေ့တောက်ကြနေမှာရေပုံရသဘောဆွေးနွေးခဲ့ကြပါရစေ။ဒီကနေ့မှာလည်းမြန်မာကိုယ်စားလှယ်အဖွဲ့အကောင်ဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကမြန်မာနိုင်ငံကိုယ်စားအထွေထွေညီလာခံမှာမိန့်ခွန်းပြောဖို့ရှိပါရစေ။ကုလသမဂ္ဂအထွေထွေညီလာခံမှာတင်ယူဖို့ရောက်နေတဲ့ VOA ဝိုင်းသောသားကိုကျော်ကျော်သိန်းကိုညီလာခံရဲ့ဒီကနေ့အခြေအနေနဲ့ပတ်သက်ပြီးတော့မေးကြည့်တော့သူကအခုလိုစပြောပါရစေ။
ဟုတ်ကဲ့ပါဒီကနေ့ကတော့ဒီမြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ပေါ်ဒီမြန်မာနိုင်ငံကိုကူစားပြုပြီးတော့တက်ရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ကပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေမြန်မာနိုင်ငံကိုကူစားပြုပြီးတော့84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒီနေ့မိန့်ခွန်းပြောဖို့ရှိပါတယ်ဒီကနေ့ဆိုတဲ့နေရာမှာကျွန်တော်တို့အမေရိကန်စန်တော်ဂျီကျွန်တော်နေ့လယ်ဆောင်ပိုင်းဖြစ်မယ်လို့ထင်ပါတယ်အစီအစဉ်အရကတော့ညနေတိတ်မဆောင်ခင်ပေါ့လေအဲ့ဒီအချိန်မှာဝန်ကြီးဦးကျော်တင်ဆွေမြန်မာပြောပါလိမ့်မယ်ဆိုတော့ပြီးပြီးခဲ့တဲ့ရက်ဒီမှာလည်းပဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူကြီးညီလာခံမင်းကွန်းတွေထဲမှာလာမလေးရှားဝန်ကြီးချုပ်ဒုတိယသမ္မတကျွန်တော်တောက်ကြနေကဆိုရင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်သတ္တရာချင်းမြန်မာနိုင်ငံကချီနီနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာတွေရှိတဲ့အခါကျတော့ဝန်ကြီးဦးကျော်တင်ဆွေကလည်းပဲဒီမြန်မာနိုင်ငံဘက်ကရက်ဒီချက်ကိုပြောမယ်လို့အဲ့လိုကျွန်တော်တို့မျှော်လင့်လို့ရပါတယ်
အဲ့တော့ဒီဦးကျော်တင်ဆွေပြောမယ်မိန့်ခွန်းမှာရောဘာတွေပြောမယ်လို့ခန့်မှန်းလို့ရပါလဲရှင
့်ဟုတ်ကဲ့ခန့်မှန်းအကြမ်းနဲ့ခန့်မှန်းကြည့်ရတာကတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေကပြောတဲ့မိန့်ခွန်းတွေထဲမှာခြားကောင်းဆောင်တွေပြောတဲ့မိန့်ခွန်းတွေထဲမှာမြန်မာနိုင်ငံပေါ်ကိုဒီသူပြင်းတော့ရိုဟင်ဂျာဒုက္ခတဲ့ရေးပေါ်လေဒီဟာနဲ့ပတ်သက်ပြီးတော့ကံကြွယ်ဖြည့်ရှင်ဖို့မြန်မာစိုးရကိုဖိအားပေးပြောဆိုတာတွေရှိတဲ့အခါကျတော့ဒီလိုဆိုဝန်ကြီးဦးကျော်တင်ဆွေအနေနဲ့မြန်မာနိုင်ငံဘက်ကလက်ရှိလှုပ်ဆောင်နေတာတွေအကူလာဒမကအပါအဝင်ဘင်္ဂလားဒေ့ရှ်နဲ့ရောတခြားနိုင်ငံတကာအာဆီယံစသဖြင့်လူပူပေါင်းလှုပ်ဆောင်နေတာတွေဒါတွေကိုဟိုထက်တွင်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်နိုင်ငံဘက်ကဒုက္ခသည်တွေပြန်လဲလက်ခံရေးကြိုပြင်ဆင်ထားတာတွေကိုလည်းပဲထက်တွင်ပြောဆိုမယ်လို့ကျွန်တော်တို့ခံမှန်းရပါတယ်လက်ရှိကနိုင်ငံတကာမျက်နှာစာမှာဒီဒုက္ခသည်ရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ကစန်တမန်ရေးပိုင်းမှာကျွန်တော်တို့နေငယ်လာအားနေနေတဲ့ပုံရှိတဲ့အခါကျတော့မင်းကြီးဦးကျော်တင်ဆွေအနေနဲ့ဘလောက်အလားခံခံမှမှာအားကောင်းကောင်းပြန်လဲခြေပါပြောဆိုနိုင်မယ်ဆိုတော့ကိုတော့ကျွန်တော်တို့မိန်ကွန်းနဲ့မှာပဲစောင့်ကြည့်ရမှာပါဒီနေရာမှာကျွန်တော်တို့အထူးပြောလိုတာကတော့မြန်မာဆိုးရအနေနဲ့ကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာဆိုးရကလက်ခံမထားပါဘူးမြန်မာဆိုးရအနေနဲ့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူငယ်စုလို့ရေဝင်တော့ပြောဆိုသုံးဆွဲပါတယ်ရိုဟင်ဂျာဆိုတော့ကိုတော့မြန်မာဆိုးရအနေနဲ့တရားဝင်လက်ခံထားခြင်းမရှိဘူးဆိုတော့ကျွန်တော်တို့အထူးပြောလိုပါလိမ့်မယ်
ဟုတ်ကဲ့ပါရှင်ပြီးတော့ကုလညီလာခံကျင်းပနေတဲ့အနေတဝိုင်းမှာမနေ့ကတော့လုံခြုံရေးတွေအထူးတင်းကျပ်ထားတယ်လို့သိရပါတယ်ဒီကနေ့လုံခြုံရေးအခြေအနေအရောဘယ်လိုရှိပါလဲရှင်
ကျွန်တော်တို့တောက်ကြနေညနေပိုင်းဒီကုလသမဂ္ဂဒုတိယညီလာခံကျင်းပတဲ့ကုလသမဂ္ဂရုံးချုပ်နာပေါ်ဒီများကိုရောက်တဲ့အချိန်မှာတော့တော်ကိုလုံခြုံရေးတင်းကျပ်ပါတယ်ရဲရင်လည်းတော်တော်တည်ချားထားတယ်လမ်းပိတ်ထားတာလည်းပဲတော်တော်ကိုများပါတယ်အရင်နှစ်တွေကတည်းကတော့ပို့ပြီးတော့ညားတယ်လုံခြုံရေးပို့တင်းကျပ်တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ဒီကနေ့မနေ့ပိုင်းကြည့်ရတာကတော့ဒီနေ့မနေ့ပိုင်းမှာကတော့ဒီလမ်းဒီ level ပြန်ခွင့်နေတဲ့ပုံရှိပါတယ်ပြီးတော့တကာရင်အသားစီး level သူပြန်ပြီးတော့ဖယ်နေတာတို့တွေ့ရပါတယ်ဖြစ်နိုင်တာကတော့ဒီဒီရရက်ဒီမှာဒီကဘာအထင်ကြီးကခေါင်းဆောင်ကြီးတွေပေါ်လေနိုင်ငံကြီးတွေကခေါင်းဆောင်တွေကိုပြောပြသွားတဲ့အခါကျတော့လုံခြုံရေးအတန်းငယ်ပြန်ပြီးတော့ short light တဲ့သဘောမျိုးကျွန်တော်တွေ့ရပါတယ်ဗျ
ဟုတ်ကဲ့ပါကိုကျော်ကျော်တင်ရှင်ကျေးဇူးအများကြီးတင်ပါတယ
်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့စနေနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေဖက်အလက်ပေးရအောင်ပါဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြံတွေတင်သွင်းရမှာတက်မတော်ရဲ့အခမ်းကဏ္ဍကိုပိုကျယ်ပြန့်စေဖို့တင်သွင်းချက်တွေပါတာကြောင့်ဒီမိုကရေစီဘက်တော်သားတွေနဲ့စစ်တပ်ကြားပိုးပြီးတော့တင်မာလာစေတယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။ဒါကြောင့်ပြည်သူတွေလှုပ်လာတဲ့ဖွဲ့စည်းပုံပြင်ဆင်ရေးရနိုင်မှာမလား။သတင်းထောက်မဆူမမမေခါကတင်ပြထားပါတယ်ရှင်။
စတေမာ20ရက်နေ့ကကာလွန်ရဲ့အကြံပြုချက်နဲ့သမရကလွှတ်တော်ကိုဖျက်သိမ်းရင်ကာလွန်အစည်းအဝေးကိုနှစ်လတကြိမ်ခေါ်ယူခွင့်တို့ပါဝင်တဲ့2008အခြေခံဥပဒေပြင်ဆင်ရေးမူကြမ်းကိုကြံ့ခိုင်ရေးပါတီကိုယ်စားလှယ်တွေဘက်ကလွှတ်တော်မှာတင်တင်သွားခဲ့ကြတာပါ။အဲ့ဒီမတိုင်ခင်ကလည်းတပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်ထောင်စုဝန်ကြီးတိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေဟာနိုင်ငံသားသားမဖြစ်ရမယ့်အပြင်သူတို့ရဲ့သားသမီးနဲ့ဇနီးတွေဟာလည်းနိုင်ငံသားသားတဦးဦးနဲ့ဆွေမျိုးတော်ဆက်တာတွေမဖြစ်စေဖို့ဆိုတဲ့အချက်တွေပါတဲ့ဥပဒေကြမ်းတစ်ရက်ကိုတင်သွင်းခဲ့ပါသေးတယ်။သူတို့ဘက်ကတင်သွင်းလာတဲ့ဒီအဆိုပြုချက်တွေကတက်မတော်ရဲ့လုပ်ပိုင်ခွင့်အာဏာပိုရလာအောင်ကြိုးပမ်းမှုသာဖြစ်တယ်လို့သုံးသပ်မှုတွေရှိနေပေမဲ့လည်းတက်မတော်ဘက်ကတော့ဒါကိုညှဉ်းဆန်းထားပါတယ်။ကြံ့ခိုင်ရေးပါတီဘက်ကဖွဲ့စည်းပုံပြင်ဆင်ရေးပိုင်းကိုအရင်သူတို့ပါတီအာဏာရစဉ်ကထက်စားရင်လက်ရှိပြိုင်ဘက် NLD ပါတီအာဏာရစဉ်မှာပုံမှန်လှုပ်ဆောင်လာတာဘာကြောင့်ပါလဲ။ကြံ့ခိုင်ရေးပါတီရဲ့ပြန်ကြားရေးတာဝန်ခံလည်းဖြစ်ဗဟုအလုံးမှုဆောင်တဦးလည်းဖြစ်တဲ့ဦးလာသိန်းက
ပြင်ဆင်တဲ့အခါမှာအငယ်တို့ကကိုယ့်အမျိုးသားကျူးစီပွားကိုကာဝယ်ဖို့အတွက်ကိုယ့်နိုင်ငံကိုကာဝယ်ဖို့အတွက်ကိုယ့်ချုပ်ချာကိုကာဝယ်ဖို့အတွက်ပြီးရင်ပြည်တော်စုမပြိုခွဲတိုင်းသာစီလုံးညမှုမပြိုခွဲရင်းနဲ့ချုပ်ချာအာဏာတည်ခံမှုအတွက်ဒီဥတီချက်၃ရက်ကိုအငယ်တို့ကမမိတ်မဲ့တော့ကြည့်ပြီးတော့မှအငယ်တို့ကစောင့်တာဖြစ်ပါတယ်။ဒါကြောင့်မို့တက်မတော်နဲ့အများဆုံးတူညီတာဖြစ်ပါတယ်
။ဒီလိုတင်သွင်းလာတာမှာတက်မတော်ရဲ့အခမ်းကဏ္ဍကိုပုံမကျပြန့်စီဖို့ရည်ရွယ်ပြီးတင်သွင်းချက်တွေပါဝင်တာကြောင့်ဒီမိုကရေစီရေးလိုလားသူတွေနဲ့တက်မတော်ကြားပုံမတင်းမာလာခဲ့ပြီးမြန်မာနိုင်ငံရေးမှာပုတ်တိုက်မှုတွေပြင်းထန်လာခဲ့တယ်လို့သုံးသပ်မှုတွေရှိလာခဲ့ပါတယ်။ပြိုင်ဘက်ပါတီနဲ့တက်မတော်သားအစုအဖွဲ့တို့ကအခုလိုဖွဲ့စည်းပုံပြင်ဆင်ရေးအတွက်အဆိုပြုလာတဲ့အပေါ်လက်ရှိအာဏာရပါတီ NLD ရဲ့သဘောထားကိုသိနိုင်ဖို့မေးကြည့်တဲ့အခါမှာတော့ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်က
တစ်ဖက်ကနေပြီးတော့မိမိတို့ဇာနာအလေးရောက်နှုတ်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေချနေတင်လာမယ်ဒါဟာကျွန်တော်ပူးပေါင်းဆောင်ရွက်မှုအားနည်းတာကိုပြတာလို့ကျွန်တော်ပြောချင်ပါတယ်ကျွန်တော်လုပ်ခဲ့တာကကျွန်တော်တီထွင်ပြီးလုပ်တာမဟုတ်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေလက်ရှိကိုဘောင်ကျော်လုပ်တာမဟုတ်ပါဘူးနော်ရခင်ဦးသိန်းစိန်လက်ထက်ကလည်းဒီပုံစံဒီနည်းနဲ့ပဲဖွဲ့စည်းပုံအခြေခံဥပဒေကိုဇုံတစ်ခုပြင်ဆင်ခဲ့မှုပါတယ်ဒီနီလန်တိုင်းတိကျလုပ်ခဲ့တယ်သို့တော့ရခင်အစိုးရလက်ထက်ကလုတ်ခွင့်ရှိပြီးဒီအစိုးရလက်ထက်ကမှလုတ်တာမမှန်ဘူးလို့ပြောနေတာတော့ဒါဟာကျွန်တော်ပြင်ဆင်ရင်းကိုမလိုလားလို့ပဲကျွန်တော်ကတော့ကောက်ချက်ချပါတယ
်အခုလိုလွတ်တော်တွင်အင်အားကြီးအဖွဲ့တွေဖြစ်တဲ့လက်ရှိအာဏာရပါတီတက်မတော်နဲ့ပြည်ခိုင်ပြိုးတို့ဘက်ကသူတပြန်ကိုတပြန်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်နေတဲ့ပုတ်တိုက်မှုကြောင့်ပြည်သူတွေလိုလားနေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကထင်သလောက်ခီးပေါက်နိုင်ပါမလားဆိုတဲ့မေးခွန်းတွေကလည်းတစ်ချိန်တည်းမှာထွက်ပေါ်လာပါတယ်။ NLD ပါတီရဲ့ပြန်ကြားရေးတာဝန်ခံဒေါက်တာမျိုးညွန့်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးအောင်မြင်နိုင်ဖို့တက်မတော်ဘက်ကပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့သူကတိုက်တွန်းသွားပါတယ်။
အဲ့တော့တက်မတော်ခေါင်းဆောင်များဟာကျွန်တော်တို့ရဲ့ရည်ရွယ်ချက်အမှန်ကိုသဘောပေါက်ပြီးတိုင်းပြည်ရဲ့ရှေ့ရေးအတွက်စေနာထားသောအပြင်လွတ်တော်အတွင်းမှာပူးပေါင်းဆောင်ရွက်ခဲ့မယ်ဆိုရင်ဒါအင်မတန်ကိုနိုင်ငံအတွက်ကောင်းမှာမှာပါပြီးတော့ကျွန်တော်ပြောချင်တာကလွတ်တော်တွင်မှာနိုင်ယုံများနဲ့ဒီဖွဲ့စည်းရုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးကဖြစ်လာမှာမဟုတ်ပါဘူးအဓိကအခရာဘယ်မှာဖြစ်မလဲဆိုတော့ပြည်သူလူထုအများစုရဲ့အဆုံးဖြတ်ကအဓိကဖြစ်မှာပါ
နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ပုတ်တိုက်မှုတွေကြားကမြန်မာဒီမိုကရေစီရွေလျားမှုဖွဲ့စည်းပုံပြင်ဆင်ရေးရပ်တန့်မတော်ဘလို့လှုပ်ဆောင်တင်တယ်ဆိုတာနဲ့ပတ်သက်လို့အခုလိုမှတ်ချက်ပေးသွားခဲ့ပါတယ်
။ကျွန်တော်တို့ကလွှတ်တော်ထဲမှာရှိနေတဲ့ လားရက်ဖက်နိုင်ငံရေးခေါင်းဆောင်တွေစစ်ဖက်နိုင်ငံရေးခေါင်းဆောင်တွေကြားမှာညှိနှိုင်းဆွေးနွေးယုံနေမကဘူးလွတ်တော်ပြင်ပမှာရှိနေတဲ့နော်အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့စစ်ဖက်နိုင်ငံခေါင်းဆောင်တွေကြားမှာညှိနှိုင်းဆွေးနွေးပြီးတော့သဘောတူညီချက်တွေရဖို့အဖြစ်ရှာနိုင်မှုလေမဖြစ်မနေလိုအပ်နေတယ်ဆိုတာကိုလက်ရှိအခင်းအကျင်းကတက်တည်ပြုတ်နေ
လာမယ့်2020ရွေးကောက်ပွဲနီလာချင်းကြမှာ NLD အစိုးရကဖွဲ့စည်းပုံပြင်ဆင်ရေးလုပ်တယ်လို့ဝေဖန်မှုတွေရှိနေတာပြင်ဆင်ရေးလှုပ်ဆောင်ချိန်မှာထင်တယ်လို့ခီးမပေါက်တာတွေကြောင့် NLD ပေါ်ပြည်သူတွေရဲ့ထောက်ခံအားပေးမှုဟာပြီးခဲ့တဲ့ရွေးကောက်ပွဲကာလတုန်းကလိုအကောင်းပါမလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်။ဒါကြောင့်ဖွဲ့စည်းပုံရလက်က2020ရွေးကောက်ပွဲအောင်မြင်မှုအပေါ်ဘလို့တက်ရောက်မှုတွေရှိလာပါမလဲ။ဒီမေးခွန်းတွေထွက်ပေါ်လာတဲ့အပေါ်ဒေါက်တာရမျိုးသိန်းက
ပြည်သူလူထုအများစုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြင်ဆင်မှုလိုအပ်တယ်မဖြစ်မနေပြင်ဆင်ရမယ်ဆိုတဲ့ဘက်ကနေရုံုံကြည်ကြည်နဲ့ရက်တည်နေတာကိုတွေ့ရတယ်။အဲ့တော့ပြည်သူလူထုလိုလားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအနောက်ရှက်အဟန့်သားဖြစ်စေတဲ့ပါတီပဲဖြစ်ဖြစ်အဖွဲ့အစည်းပဲဖြစ်ဖြစ်ပြည်သူလူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုကိုမရနိုင်ဘူးလို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့2020အထွေထွေရွေးကောက်ပွဲမှာပြည်သူလူထုလိုလားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျတဲကျော်လွားရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုပြည်သူကိုမျက်နှာမူပြီးတော့ဖော်ဆောင်နိုင်တဲ့နိုင်ငံရေးပါတီအဖွဲ့အစည်းတွေအနေနဲ့လူထုထောက်ခံမှုပို့ပြီးရလာနိုင်တယ်လို့မြင်ပါတယ
်မပြောနိုင်သေးပါဘူးအခုနောက်ဆုံးတင်သွင်းချက်တွေကိုလာမယ့်လွတ်တော်ပြန်ဆမှသာပြန်လည်ဆွေးနွေးတော့မှာဖြစ်ပြီးထိတ်တက်ရင်ဆိုင်မှုတွေဟာဘလောက်ပြင်းထန်လာနိုင်ပါမလဲဖွဲ့စည်းပုံပြင်ဆင်ရေးကပြည်သူတွေလိုလားတဲ့အတိုင်းတကယ်ပဲဖြစ်လာပါမလားဒါမှမဟုတ်ပြင်ဆင်ရေးအတွက်အကြက်တဲတွေပြင်းထန်လာပြီးဒီမိုကရေစီဘောင်ကျင်းလာမလားဆိုတာကတော့လာမယ့်အနာဂတ်မှာစောင့်ကြည့်ရအောင်မှာဖြစ်တဲ့အကြောင်းဒီတစ်ပတ်သတင်းတော့မှတ်စုကနေစူးစီးတင်ပြလိုက်ရပါတယ်ရှင်
သတင်းချောင်းမှတ်စုကိုကြားခဲ့ရတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကို line to meter 1925နဲ့32တက္ကသိုလ်ကနေည10နာရီအထိထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေကြမြန်မာတခွင်ကဏ္ဍပါဖုန်းအွန်လိုင်းဂိမ်းတွေထဲမှာလောင်းကစားဂိမ်းတွေအများပြားပါလာပြီးတော့ဒါတွေကဖုန်းထဲကသင့်ကစားတာဖြစ်လို့အခုလိုအွန်လိုင်းမှာကစားတာကိုဘေးလူကသိဖို့ခက်ခဲတဲ့အပြင်ကစားသူတွေထဲမှာကလေးတွေလည်းပါနိုင်ပါတယ်ဒီလောင်းကစားဂိမ်းတိုင်တွေကိုဘယ်လိုကင်တွယ်နိုင်မှာမလဲမြန်မာတခွင်အစီအစဉ်မှာမြစ်မခတည်င်းအေဂျင်စီကကုထူးဆက်ကတင်ပြထားပါတယ်ရှင်
အိုင်းကနေ24နိုင်ငွေကြေးလျှောက်ပြောင်းလို့ရတဲ့ဝန်ဆောင်မှုတွေအားကောင်းလာတာနဲ့အတူဂိမ်းအကောင့်တွေကိုပတ်စံထည့်ပြီးဆော့ရတဲ့ online လောင်းကစားဂိမ်းဆော့ဝဲတွေဟာလောင်းကစားဝါသနာပါသူတွေရဲ့ mobile ဖုန်းတွေထဲမှာနေရာယူလာပါတယ်။ online လောင်းကစားဂိမ်းတွေကိုဖုန်းထဲမှာတွင်ပြီးဆော့ဖို့ကိုလည်းလောင်းကစားတိုင်တွေကကြော်ညာကအမြောက်အများသုံးပြီးပြည်တွင်းက celebrity တွေ Facebook လူမှုကွန်ရက်တွေဖုန်းခေါ်ဆိုမှုတွေတခြား internet website တွေကနေမလုံးပိတ်ဆွဲဆောင်ကြပါတယ်။ဒီဂိမ်းတွေဆော့မယ်ဆိုရင်ဒိုင်းနဲ့ချိတ်ဆက်ထားသူတွေစီငွေအလွှဲပြောင်းလို့ရပြီးသူတို့ကနေမှတဆင့်ဂိမ်းထဲမှာအသုံးပြုရတဲ့ငွေကြေး unit တစ်ခုကိုထည့်ပေးလိုက်တာပါဂိမ်းအကောင့်ထဲကိုမိမိထည့်လိုက်တဲ့ငွေကြေး unit တစ်ခုရောက်ပြီဆိုရင်တော့မိမိကြိုက်နှစ်သက်တဲ့ဂိမ်းကိုရွေးချယ်ဆော့လို့ရပါပြီ online လောင်းကစားဂိမ်းတွေဟာပြင်ပကလောင်းကစားဂိမ်းပုံစံတွေပဲဖြစ်ပြီးကစားသူရဲ့ကျွမ်းကျင်မှုပုံမူတည်လို့အချုံးအနိုင်ပမာဏအ ਨੇ များရှိနေမှာဖြစ်တယ်လို့ဂိမ်းကစားသူတွေစီကနေသိရပါတယ် online ဂိမ်းဆော့နေတဲ့ကိုချမ်းမင်းကသူကစားဖြစ်နေတဲ့အတွေ့အကြုံကိုခုလိုပြောပါတယ
်ဂိမ်းရောဟိုပတ်သက်နဲ့ထည့်ပြီးဆော့ရမယ်ပြီးတော့နိုင်ပတ်သက်ပြန်ထုတ်လို့ရမယ်ဆိုတော့ကျွန်တော်လည်းဆိုင်းပြီးထုတ်ရင်းနဲ့ဆော့ပြောပါတယ်ခင်ဗျအကောင့်ထဲကိုပတ်စံထည့်ပေးရမယ်ထည့်ပြီးသွားလို့ရှိရင်သူတို့ဂိမ်းနေရတယ်အဲ့ပတ်စံအမောက်တန်းပွိုက်ပြန်ချိန်ရတယ်ချိန်ပြီးတော့မှအဲ့ပွိုက်ကိုပါဆော့ပြီးတော့ပတ်စံပြန်ထုတ်မယ်လို့ပွိုက်ကိုပတ်စံပြန်ချိန်ပြီးတော့မှပတ်စံထုတ်ရင်သူတို့မစေ့ကြရတယ်သွားပြောရတယ်ဘိုင်ပါလဲသွားပြောပေးရတယ်ခင်ဗျသူတို့ဂိမ်းရထားပါတယ်မှာဟိုပါပါပြကြဗျသူတို့ကမှ15မိနစ်တခါဖုန်းနံပါတ်ကိုတော့ချောက်ချိန်တယ်ဥမာကိုလွှဲလိုက်တဲ့ဖုန်းနံပါတ်ချိန်သွားရတယ်ဆိုရင်တော့မှ ID နံပါတ်ထည့်ပေးသူတို့ချက်ချင်းပြန်စင်ပြီးပြန်ထည့်ပေးတယ်နိုင်နာရှုံးတာတော့သူတို့ကညှပါတယ်အရင်နိုင်နေမှုနိုင်ပြီဆိုလို့ရှိရင်ဂျပော့ပေါက်သွားပါညာလို့အများကြီးနိုင်တယ်ဟိုကျွန်တော်ထည့်ဆော်လေနည်းနည်းနည်းနည်းပဲဆော်တာလေညားတယ်နိုင်နာပုံများတယ်လို့ပြောလို့ရတယ်ဟုတ်အေးသူတို့ကအေဂျင့်ကြီးရှိတယ်သူတို့ငွေထည့်ပေးရုံလောက်ပါပဲဒါပေမဲ့အေဂျင့်ဘက်ကထိန်းနေသွားတော့မဟုတ်တော့ဘူးကကန်နဲ့ပဲဆိုင်တယ်ဒီအေဂျင့်အဲ့လိုထိန်းကြီးသူစားပါတခုလုံးမှာအနေနဲ့တော့မဟုတ်လဲဆော်ရည်ယူပါတချို့ကတော့ပြောအေဂျင့်ထိန်းထားတယ်ရှုံးဝိုင်းအေဂျင့်ကလောက်တာသူပြောတယ်အဲ့မဆိုင်ပါဘူးကန်နဲ့ပဲဆိုင်ပါတော့
လောင်းကစားဂိမ်းတိုင်တွေအနေနဲ့သူတို့ရဲ့နေရက်လိပ်စာတွေဘယ်သူဘဝတွေကလောက်ကင်နေတယ်ဆိုတာဖော်ပြထားခြင်းမရှိတာကြောင့်ကစားသူတွေအနေနဲ့တတိထားဖို့တော့လိုလိမ့်မယ်လို့ anti MLM အရေးလှုပ်ရှားသူကိုစင်စေကအခုလိုပြောပါတယ်
အခုဒီ online ကကြတော့ကျွန်တော်အမြင်ပိုဆိုးတယ်အဲအပြင်အဟာတွေထပ်ကိုလေဘာဖြစ်လို့လဲဆိုတော့ဟိုအပြင်အဟာတွေကမှလုံအောင်ကျွန်တော်တဝိုင်းမှာကစားသမား10ယောက်15ယောက်ပဲလက်ခံလို့ရရင်ရမယ်အခုဒီ online မှာရှိနေတဲ့ဟာကြတော့လူရာချီထောင်ချီတောင်းချီသူ website ရှိနေတဲ့ပေါ့နော်ရှာလာလမြလူတို့ကလက်ခံလို့ရနေတဲ့သဘောရှိနေတယ်အဲ့တော့ဟိုပြဿနာတွေကဟိုအများကြီးဖြစ်နိုင်တယ်ဟိုပထမတစ်ခုကခုနလိုမျိုးပေါ့နော်ကျွန်တော်ကငွေလွှဲပြီးတော့မှသူ့ရဲ့လောင်းကစား unit ကိုယူရမယ်ဆိုတော့အဲ့ဒီကြားထဲမှာလည်းတကယ်လို့တစ်ခုခုဖြစ်ခဲ့သည်ရှိတော့ပေါ့နော်ဟိုဆိုတော့ဟိုကိုကငွေလွှဲပေးလိုက်ပေးမယ်ကိုရဲ့လောင်းကစား unit ကိုမထည့်ပေးတာမျိုးကြားထဲက agent ကလောက်တာမျိုးလုပ်မယ်ဆိုရင်လည်းဘယ်လိုပြန်လိုက်မလဲပေါ့နော်ဘာလို့ဒီကိစ္စတနည်းအားရတော့တိုင်ပြီးဖြေရှင်းလို့ရတဲ့ကိစ္စလည်းမဟုတ်ဘူးပေါ့နော် point တွေရလာပြီဆိုပါလို့အဲ့တော့အဲ့ point တွေကိုတကယ်လို့အကြောင်းမျိုးပြပြီး eye sight ကမထုတ်ပေးတော့ပါဘူးဆိုရင်ရောကျွန်တော်ဘယ်လိုသွားတိုင်ရမလဲပေါ့ဒါကတကယ်လို့လောင်းကစားကိုကြိုက်လုံးလို့လောင်းကစားကိုလုံမယ်ဆိုရင်တော့မှနိုင်တော့မှဒီပြဿနာကြီးကကျွန်တော်တို့ဖြစ်နိုင်ရရှိပြဿနာပေါ့နော်ဟိုတော့တတိထပ်ပို့ပြီးမြင်ပြီးပြောရရင်တော့တကယ်တမ်းကတော့လောင်းကစားကိုကပြောမယ်ဆိုရင်မလုံလေရှောင်းလေကောင်းလေပဲလို့တော့ကျွန်တော်တို့ကယူဆတာပေါ့နော်ဒါပေမဲ့အခုဟိုမနေနိုင်လို့စွဲလို့လုံမယ်ဆိုရင်လည်းခုနလိုဟာတွေတတိထားရမယ
် online မှာလိုရတဲ့လောင်းကစားဖြစ်တာကြောင့်အတက်မပြည့်သေးတဲ့ကလေးတွေစော့နေတာကိုမိဘအုပ်ထိန်သူတွေတတိမပြုတ်နေနိုင်တယ်လို့လူမြင့်ကွင်းမှာကစားတာမဟုတ်တဲ့အတွက်ငွေဘလောက်ချုံးနေပြီဆိုတာဘယ်အချိန်မှထွက်တင်တယ်ဆိုတာကိုဘသူမှတတိပေးနိုင်မှာမဟုတ်ပါဘူး online လောင်းကစားဂိမ်းတွေကိုနိုင်ငံတချို့မှာဥပဒေနဲ့ထိန်းချုပ်ပြီးအစိုးရတွေရဲ့စောင့်ကြည့်မှုအောက်မှာတရားဝင်စော့ကစားခွင့်ပေးထားတာတွေရှိတယ်လို့တချို့နိုင်ငံတွေမှာတော့ကစားခွင့်ပိတ်ပင်ထားပါတယ်မြန်မာနိုင်ငံရဲ့ဥပဒေအရငွေရေးကြေးရေးငွေအယောစားတွေပါဝင်ပတ်သက်တဲ့ဘယ်ကစားနည်းကိုမှခွင့်မပြုတဲ့အပြင်အခုနှစ်မှာထွက်ရှိတဲ့လောင်းကစားဥပဒေအသေးအရကာစီနိုရုံတွေဖွင့်လှစ်ခွင့်ပြုလိုက်ပေမဲ့မြန်မာနိုင်ငံသားတွေကတော့ကစားခွင့်မပေးပါဘူးမြန်မာနိုင်ငံနေထိုင်ရာဒီဂိမ်းတွေကိုကစားခွင့်မပေးသေးတာကြောင့်စောင့်ကြည့်ထိန်းချုပ်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပြီးအရင်းအမြစ်တွေကိုတားဆီးဖိတ်ပင်ဖို့လည်းလိုအပ်နေတယ်လို့သိရပါတယ်အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံကွန်ပျူတာအသင်းချုပ်ရဲ့ Game Industry Development Committee ကဒုတိယဥက္ကဋ္ဌကိုအေးမောင်မောင်ကြီးကခုလိုပြောပါတယ်
မကဘာခုနကပြောသူတို့တကယ် gambling လုပ်တဲ့လူတွေအတွက်ကခုနကပြောသူတို့ငွေပေးငွေယူလို့တဲ့အတွက်ခုနလို bank account တွေ wave account တွေရှိနေဘယ်သူဆိုတာ pinpoint လုပ်ဖို့အရင်လွယ်ပါတယ်ဟိုလုံရင်ရတဲ့အခြေအနေရှိတယ်ပေါ့နော်အဲ့တော့ဤပညာရည်လို့တီတီတသန်ကြီးမလိုတော့လို့ကျွန်တော်ကသုံးသပ်တယ်ပေါ့နော်ဟိုဘာလို့ဆိုတော့သူတို့ကဟိုတီတသာကြီးလုပ်နေတယ်ဆိုတော့လေဟိုအရင်ခေတ်ကလို့ underground ကနေမတိမသားသူတို့အချင်းချင်းလက်တူကြီးလုပ်တာမျိုးဆိုရင်တော့လိုက်ရစုံစမ်းခက်သေးတယ်ကိုကonline မှာပြောင်းကြီးချတယ်။ဟိုသူကြော်ညာတွေတချို့ဆိုဒီ Facebook boost လုပ်ပြီးတော့သွားတယ်။အဲ boost လုပ်ဖို့ဆိုတော့ credit card တို့ bank account တို့လိုတယ်လေ။အဲ့တော့ပြန်လိုက်လိုက်ရင်လေ the credit card ပဲသူ pay ဝအကုန်လုံးပြန်သိကိုရတဲ့အခြေအနေမှာရှိတယ်။အဓိကကဘာလို့လဲဆိုတော့ဒီ Facebook နဲ့ကျွန်တော်တို့ဟိုဆိုင်ရာဟိုဒီဌာနတွေနဲ့ဒီ collaboration ပေါ့နော်။သူတို့လက်တွဲပြီးတင်းတင်းကြပ်ကြပ်လုပ်နိုင်ဖို့ကိုယ်လိုတယ်လို့ကျွန်တော်ဟို personally မြင်တယ်ပေါ့နော်။အဲ့ဒါလေးပြောချင်ပါတယ်။
လက်ရှိဂိမ်းတိုင်တွေဟာပြည်တွင်းမှာအခြေစိုက်တာတွေလည်းရှိပြီးမလေးရှား၊ကမ္ဘောဒီးယားနိုင်ငံတွေမှာအခြေစိုက်ပြီးမြန်မာပြည်တွင်းမှာကိုယ်စားလှယ်တွေ agent တွေလက်ခွဲတိုင်တွေခန့်အပ်ထားတာတွေလည်းရှိနေပါတယ်။ကျွန်တော်ထူးဆက်ပါ။မြန်မာခသတင်း agency ကနေ VOA ကိုပေးပို့လိုက်တာပ
ါ။မြန်မာတခွင့်အစီအစဉ်ကိုကြားခဲ့ရတာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကနေစနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လည်နေပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျူရူတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါဗျ။စလုံးပေါင်းတွေကတော့ Intel SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ VOA မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube တာနဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ28ရက်စနေနေ့ညဖက်9:20နာရီအစီအစဉ်တွေကိုလိုင်းတိုမီတာ1925နဲ့30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့တရားရည်လေးလိုက်အလဲပါထုတ်လုပ်သူမဆုမွန်နဲ့အတူကိုအောင်လင်ဦးတို့အစီအစဉ်တင်ဆက်ထားပါရရှင
်။မင်္ဂလာပါခင်ဗျာ။ဒီနေ့တရားရည်လေးလိုက်အစီအစဉ်မှာတော့တိုက်ပွဲတွေကြားထဲမှာအရသားတွေထိခိုက်ဒေချေမှုတွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ။လက်နက်ကန်ပရီပကတ်တွေအတွင်းအရသားတွေထိခိုက်ဒေချေမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဒီမကြာသေးခင်တုန်းကပဲရခိုင်ပြည်နယ်လွှတ်တော်မှာအတည်ပြုခဲ့သလိုရှမ်းပြည်နယ်လွှတ်တော်ကလည်းဒီအရသားတွေထိခိုက်ဒေဆုံးတဲ့လူရည်တွေပေါ်မှာပြစ်တင်ရှုတ်ချတဲ့ကြောင်းနဲ့ဝန်ထဲတဲ့အကြောင်းလဲမှတ်တမ်းတင်ခဲ့တာရှိပါတယ်။ဒီလိုတန်းရင်းသားဒေသတွေကလွှတ်တော်ကိုယ်စားလှယ်စိုးရိမ်နေသလိုပဲတိုက်ပွဲတွေကြားအရသားတွေမြေစာရင်ဖြစ်နေရတဲ့ဖြစ်တွေကိုစုံစမ်းဖော်ထုတ်ဖို့ကဘလောက်ထိအရေးကြီးနေပါသလဲ။တာဝန်ယူမှုတာဝန်ခံမှုတွေရှိအောင်ဘလို့လုပ်နိုင်မလဲဆိုတာတွေကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်။ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူ2ဦးရှိပါတယ်။တူကတော့ရခိုင်ပြည်နယ်လွှတ်တော်ဒီမြောက်ဦးမြို့နယ်ကိုယ်စားလှယ်ဖြစ်တဲ့ဦးထွန်းတာစိမ်မာနောက်တူကတော့ကျွန်တော်ဒီလူခွေလှူရှာမှုဖွဲ့တစ်ခုဖြစ်တဲ့ဒီညီမရင်းမြန်မာအဖွဲ့ကဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အခုပဲဆွေးနွေးပွဲကိုစလိုက်ချင်ပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီဦးထွန်းတာစိမ်ကိုတော့ဆက်သွယ်လို့ရနေပါပြီဒီညီမရင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကတော့ကျွန်တော်ဆက်သွယ်နေစေဖြစ်ပါတယ်ဆိုတော့အရင်ဆုံးတော့ဦးထွန်းတာစိမ်ကိုပဲမေးချင်ပါတယ်ခင်ဗျာကျွန်တော်တို့ဒီဦးထွန်းတာစိမ်တို့ဒီလွှတ်တော်မှာအဆိုတွင်ခဲ့တဲ့အချိန်မှတော့ဒီရခိုင်ပြည်နယ်မှာဒီတိုက်ပွဲတွေကြောင့်ဒီဩဂုတ်လကုန်ထိပေါ့နော်ဒီတေးရတဲ့အရသား80ကျော်ရှိတယ်ဒီထိခိုက်ဒဏ်ရာရ120လောက်ရှိတယ်ဆိုပြီးပြောခဲ့တာရှိပါတယ်ဒီရှမ်းပြည်နယ်လွတ်တော်မှာဆိုရင်လည်းအနည်းဆုံး18ယောက်တေးပြီး42ယောက်ထိဒဏ်ရာရတယ်ဆိုပြီးပြောရတယ်ရှိပါတယ်ဆိုတော့ဒီလိုထိခိုက်တာတွေတေးချတာတွေမှာအဓိကအဖြစ်ဘလို့အကြောင်းရင်းနေတဲ့အရသားတွေထိခိုက်တေးချကြရတာလဲဟိုဘသူတွေမှာအဓိကတာဝန်ရှိရလို့ရေဝီယာပြောနိုင်မလဲဦးထွန်းသားစိ
ဟုတ်တယ်ပါခင်ဗျာအခုလက်တလုံးဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲတွေကြောင့်ပေါ့နော်ဒီအရသားတွေဘာကြောင့်ထိခိုက်နိုင်တာဒေဆုံးနေရသလဲဆိုလို့ရှိရဲဒီအရသားဒီကျေးရွာတွေရဲ့လူမင်းအင်ချီတွေနဲ့မင်းနီနာနာပေါ့နော်ကျေးရွာတွေနဲ့မင်းနီနာနာမှာတိုက်ပွဲတွေဖြစ်တယ်ပြီးတော့ကျေးရွာရဲ့အနီးတစ်ဝိုက်မှာလည်းနေကြီးတွေဒီတည်ထားတာတွေရှိတယ်အဲ့ဒါကနေပြီးတော့ပြစ်လိုက်တဲ့အမြောက်ဆန်တွေဟာတခါတခါရရအနှင်းကိုကြပြီးပောက်ခွဲတာရှိတယ်အဲ့ဒါကြောင့်မို့လို့ဒီအရသာပြည်သူတွေဟာထိခိုက်ဒဏ်ရာရသေဆုံးမှုဒီအိုးအင်းအကျိုးစီးပွားပျက်စီးမှုတွေဖြစ်နေပါတယ်
โอเคဦးထွန်းသားစိဆိုတော့ဒီကိစ္စတွေမှာရေဝီအားဖြင့်သုံးသပ်မယ်ဆိုရင်ဘယ်သူတွေမှာအဓိကတာဝန်ရှိရလို့များပြောနိုင်မလဲခင်ဗျာ
ဘယ်သူတွေမှာအဓိကတာဝန်ရှိကြလဲဆိုတော့ဒီတိုက်ပွဲဖြစ်နေတယ်ပေါ့နော်ဒီစစ်တပ်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတွေမှာတာဝန်ရှိပါ
โอเคနောက်တစ်ခုကလည်းပေါ့လေကျွန်တော်ဒီရခိုင်ပြည်နယ်မှာဒီလိုရက်သားတွေတေးကြချီကြရဲဆိုတဲ့နေရာမှာဒီဒီရခိုင်ပြည်နယ်ထဲမှာပဲဒီတက်တာဖြတ်တာထဲမှာဟိုတလောကဆိုရင်လေဒီရုပ်ပြည့်ဆင်းပြည့်နေပေါ့နော်ကိုလဲအင်္ကာတွေဖြတ်တောက်ပြီးတော့ဟိုဈေးထဲမှာချသွားတာမျိုးလို့အဖြစ်မျိုးတွေလည်းကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုဒီလိုဖြစ်စဉ်မျိုးတွေနဲ့ပတ်သက်လို့ဟိုတစ်ဖက်နဲ့တစ်ဖက်ကအပြစ်ပို့တာရှိရင်မလဲဟိုတိတိကျကျစုံစမ်းဖော်ထုတ်နိုင်တာမျိုးလည်းမတွေ့ပါဘူးဟိုဒါရီကတိုက်ပွဲနဲ့တရိုက်ပတ်သက်လာမှာပတ်သက်လာဆိုတော့လေကျွန်တော်တို့အတိအကျမပြောနိုင်ပါဘူးဟိုတခုရှိတာကတော့ဘလို့ပဲဖြစ်နေမြင်မတိမငင်ဖြစ်တယ်ဆိုရင်ငိုပဲတခြားဟိုရာဇဝမှုဖြစ်နိုင်တဲ့အခြေအနေတွေလည်းရှိတတ်တာဆိုတော့ဒီလိုမျိုးပေါ့လေတိုက်ပွဲနဲ့တရိုက်မဟုတ်ဘဲနဲ့တော်ဝိုက်ပြီးအရသားတွေတီရာချီရာတွေရောဘလောက်များများရှိနေလဲဦးထွန်းသားစေ
အားလုံးအကုန်လုံးကတော့ဗျာကျွန်တော်ကဒီတိုက်ပွဲဖြစ်ကြတဲ့ဟာပေါ့နော်ဒီကြားထဲမှာတိုက်ပွဲနဲ့ခုနကလိုဆက်နေပတ်သက်နေတဲ့ဒီတေဆုံးကြောက်ဆုံးမှုတွေကိုပါကျွန်တော်ထိတွေ့တော့ဒီ80ကျော်ခန့်ပေါ့နော်အကုန်လုံး80ကျော်ခန့်ပေတာကပေါ့နော်ဒဏ်ရာရတာကတော့120ကျော်ခန့်ပေါ့နော်အဲနောက်တော့ပြီးသားပါ
ဟုတ်ကဲ့ဆိုတော့အခုကျွန်တော်တို့နားလည်သလောက်ကတော့ဥထွန်းသစိန်တို့ကလွတ်တော်မှာအစိုးတင်မိဓာရီကိုစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဟိုတိုက်တွန်းလာတယ်ရှိပဲဆိုတော့ဒီလိုစုံစမ်းစစ်ဆေးစီစဉ်တာကအဓိကဘလို့ရည်ရွယ်ချက်တွေရှိနေတယ်လဲဟိုကျူးလွန်တဲ့သူတွေကိုအရေးယူစေချင်တာမျိုးလားဘလို့ရည်ရွယ်ချက်နဲ့အဓိကဒီလိုတိုက်တွန်းရတာလဲခင်ဗျ
အဓိကတော့ပြည်သူတို့ရဲ့တောင်းဆိုချက်ကြောင့်ဒီအစိုးကိုတင်ရတာဖြစ်ပါတယ်ရခိုင်ပြည်နယ်အစိုးရကိုလည်းအဲဒီပြည်သူတွေတောင်းဆိုချက်တောင်းတိုက်တွန်းရတာဖြစ်ပါတယ
်ဟုတ်ကဲ့ဦးထွန်းသားစင်ဆွေးနွေးပြရကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုကိုအောင်မျိုးမျိုးဆက်သွယ်နေရတော့အခုချိန်ထိကျွန်တော်တို့ဆက်သွယ်မှုလိုင်းရမရသေးဘူးဖြစ်နေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့နောက်စာရီပေးဖို့ထားတာတချို့ရှိနေပါသေးတယ်ဒီထက်ကစာတချို့တော့နန်းလောင်မဲ့အရင်ဖတ်ပြပေးပါလားခင်ဗ
ျဟုတ်ကဲ့ပါရှင်အာပထမအကောင့်ပိုင်ရှင်ကတော့မိုးလိုင်းလို့ခေါ်ပါတယ်ရှင်အနှစ်90ကျော်သွားပါပြီတဲ့အရက်ဖက်ကိုဂယူဆိုင်တယ်မဆိုင်တယ်ဆိုတာစစ်ပွဲဖြစ်ရသေးတာကလူတွေအသိဆုံးပါလို့ရေးပါတယ်ရှင်နောက်တူဦးကတော့မောဝတန်ဆိုတဲ့သူပါစုံစမ်းစစ်ဆေးရေးအဖွဲ့လက်တွေ့ဥပမာကတော့တဲ့လွတ်တော်ကဖွဲ့လိုက်တဲ့နေပြည်တော်ကလာတော့လဲရမြေစုံစမ်းစစ်ဆေးရေးအဖွဲ့တိုင်းရင်းသားပြည်နယ်တွေကိုရောက်ပါတယ်ဒါပေမဲ့ကျိုးသွားတဲ့အတချောင်လောက်တော်မှအတုံးမဝင်ပါဘူးအခုလဲထိခိုက်တည်ကျင်းမှုအတွက်စုံစမ်းလဲတန်ကြီးတဲ့ချောင်ထိုးထားတဲ့ကြောင်ထိုးထားတဲ့ဓာတ်သက်ထက်ပို့ပြီးတော့အတုံးမွေမှာဘူးတဲ့အထက်ကလောက်ရမှာကငါတယောက်တည်းသိတဲ့ငါပြည်တော်စုမြန်မာနိုင်ငံအစားတဲ့အများလက်ခံတဲ့ပြည်တော်စုမြန်မာနိုင်ငံဖြစ်ဖို့လောက်ရမှာပါတဲ့ရှင်ကျန်တဲ့တူကတော့မထွေးဆိုတဲ့လူပါသူကတော့မြေစာပင်အရက်သားပြည်သူတွေအတွက်အလွန်စိုးရင်ရတာအမှန်ပါတဲ့အထူးသဖြင့်တိုက်ပွဲကြောင့်စိတ်ဒဏ်ရာရရှိပြီးတော့မတိချာမေရဘွားမျိုးဖြစ်သွားနိုင်တဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရင်ရပါတယ်တဲ့ဒါကြောင့်မြန်မာပြည်အတွင်းလောက်ကနေပေါ့ပေါ့ရော့အဖြေရှာနေရင်တစ်ဖက်နဲ့တစ်ဖက်အငင်းပွားပြီးတော့တိုက်ပွဲကပြီးဆုံးနိုင်မှာမဟုတ်ပါဘူးတဲ့ဒါကြောင့်အဖြစ်မှန်ပေါ်ပေါက်ဖို့အတွက်ဘသူကမှဘယ်မလိုက်တဲ့ကုလသမဂ္ဂဆိုင်ရာအချက်အလက်စုံစမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးဖော်ထုတ်ရန်အသင့်တော်ဆုံးအကောင်းဆုံးလို့ယူဆပါတယ်လို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲတက်ကိုကိုယ်တိုင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်သူကတော့မြန်မာနိုင်ငံဦးစန်းလွင်ဖြစ်ပါတယ်ဦးစန်းလွင်လည်းဆွေးနွေးနေတာပဲဖြစ်ဖြစ်မေးမြန်းနေတာပဲဖြစ်ဖြစ်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ကျွန်တော်ခင်ထားတဲ့လောက်ပြောမယ်ဆိုကျွန်တော်အခုအချိန်ပါကျွန်တော်တို့အသက်က60လောက်ရှိပါတယ်60နည်းနည်းကျော်ပြီပေါ့အဲကျွန်တော်တို့ငယ်ငယ်လေးကဒီဝေးနားဆောင်ခဲ့တယ်ပေါ်ကြတယ်နော်အဲ့ဒါတော့အရင်ပြောချင်တယ်နောက်တစ်ခုပြောချင်တာကဘလူအကြောင်းပဲဖြစ်ဖြစ်မြန်မာပြည်ကဘာနဲ့တော့တူလဲဆိုတော့ရွှေလုံးနဲ့ရွှေကြားတက်ကြည်ရိတ်တက်ကြည်ရင်လိုက်ရှာမတွေ့ဘူးတက်ကြည်ကနော်ရိတ်နေဆိုတော့တပါဝမတူရဲ့နှစ်ယောက်ကတွဲပြီးတော့အဲသူတက်ကြည်ရိတ်နေဆိုတော့ဖြစ်နိုင်သလားလို့အဲ့ဒါတစ်ချက်ပေါ့ဗျာနောက်တစ်ခုကကျွန်တော်တို့ပုတ်ပါတောင်ရောက်ပြပါပါရောက်ပြီညာပြီအဲ့ဒီရောက်ပြီကလူတွေတည်းကအစာတွေ့လိုက်ဆွဲတယ်ပလင်ဘောတက်ထိုင်နေဖျားရီဘောတက်တယ်ခေါင်းမိုးရီဘောတက်တယ်အဲ့လိုမျိုးပေါ့ဗျလက်တကိုင်ဖွဲ့စည်းရတယ်ကျွန်တော်တွေ့တာမြောက်တင်နေတယ်လူတွေဒုက္ခပီးတယ်လူတွေအကြောက်မှကောင်းတာမရှိဘူးဥပမာဆွန်လို့ရကြတို့အရင်တော့အောင်ကုပါကြီးတို့ခင်ဝင်းရဲ့အုပ်စုထုံးအများကြီးပဲပေါ့ဗျာပြောမယ်ဆိုတော့ပြီးသွားတဲ့လူတွေဘသူကမလုပ်ပေးနိုင်ကြလေကလေးကဘာမှမလုပ်ပြနိုင်ဘူးအဲ့တော့ကျွန်တော်နိုင်ငံသားတွေကကိုယ့်အတက်ကလေးကိုရှိအောင်ဝေးဖို့ပဲအဲ့ဒါပဲလုပ်ရတယ်ဖြစ်နေဒါပါပဲ
ဟုတ်ကဲ့ဟိုဆန်းလွင်ဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဦးထွန်းတာစင်ကိုပဲပြန်မေးချင်ပါတယ်ဆောစောကဟိုသူထောက်ပြတဲ့အချက်ချက်ပေါ်လေအခုတကယ်ဆိုရင်တော့အခုကျွန်တော်ဒီလက်နက်ကန်ပြပခတ်တွေအခုဖြစ်တဲ့နေရာမှာလောလောလတ်ဖြစ်တဲ့နေရာမှာတေးတာချီတာရတာတော်တော်များပါတယ်ဒါပေမဲ့ဒီမတိုင်ခင်မှာလည်းဒီလိုပြပခတ်တွေအတွင်းမှာပဲပေါ်လေဟိုတေးချာချီချာတဲ့လူတွေလည်းရှိခဲ့ဘူးလို့ရာဇဝင်တွေကသူကထောက်ပြသွားတာစိတ်ဝင်စားစရာပါဆိုတော့လက်ရှိကျွန်တော်တို့ဖြစ်နေတဲ့အခြေအခုဆိုရခိုင်မှာဟိုစင်မီတောင်နေတဲ့နောက်ရှမ်းပြည်မှာလည်းတိုက်ပွဲတွေဖြစ်နေတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေမှာအရသားတွေဂျားတွေကထိခိုက်တေးချီရတယ်စုံစမ်းစစ်ဆေးဖို့ကဘလောက်တောင်များအရေးကြီးနေပြီလို့ဦးထွန်းသာစိန်တို့အနေနဲ့သုံးသပ်မိလဲခင်ဗျာ
ဒီလေလာစုံစမ်းရေးအဖွဲ့ကိုဖွဲ့ပြီးတော့လေလာစုံစမ်းမှုပြုလုပ်ဖို့ကပေါ့နော်အာဒီအဲ့ဒီအဖွဲ့ကအာဒီခရီးရောက်ရှင်ရောက်မယ်မရောက်ရှင်မရောက်ဘူးဒါကဘာနဲ့ဆိုင်လဲဆိုတော့အာဒီအဖွဲ့ကိုဥဆောင်မဲ့အစိုးရနဲ့ဆိုင်လဲပြီးတော့အာဒီအဖွဲ့ဒီအစိုးရရဲ့စေတနာနဲ့လည်းဆိုင်လဲဆိုတော့ဒီအဖွဲ့ဟာ ခကြီးရောက်ချင်းမရောက်ချင်းတဲ့ကျွန်တော်တို့သမိုင်းတစ်ခုကြံရခဲ့မယ်ပြီးတော့ပြည်သူဖက်ကရက်နေတယ်ပြည်သူတွေရဲ့အမှန်တကယ်မြေပြင်မှာဖြစ်ပျက်နေတဲ့အဖြစ်ပျက်တွေကိုလာပြီးတော့စုံစမ်းနေလေ့လာတယ်မှတ်တမ်းမှတ်ရတယ်လုပ်တယ်စသည်အပြင်ပေါ့နော်အဖြေထွက်ခြင်းမထွက်ခြင်းတဲ့ပြည်သူရဲ့ကိုယ်စားလှယ်ဖြစ်တဲ့အတွက်လူထုကိုယ်စားလှယ်ဖြစ်တဲ့အတွက်လူထုကရွေးချယ်ထားတဲ့ကိုယ်စားလှယ်တယောက်အနေနဲ့ပြည်သူတွေထိခိုက်နိုင်တာသေဆုံးကြောက်ဆုံးအကျိုးစီးပွားပျက်စီးမှုတွေရှိနေရတော့ပြည်သူကတောင်းဆိုလာရင်အလုတ်ဖြစ်ခြင်းမဖြစ်ခြင်းတဲ့ပြည်သူရဲ့အပန်းကိုထွက်ရမှာကကျွန်တော်တို့လူထုကိုယ်စားလှယ်တွေရဲ့တာဝန်ဖြစ်ပါတယ်။ဒါကြောင့်ကျွန်တော်ကလူထုရဲ့ဆန္ဒအရလူထုရဲ့တောင်းဆိုချက်အရဒီအဆိုကိုတင်ပြီးတော့ဒီလေးလာစုံစမ်းရေးအဖွဲ့အဖွဲ့ကိုဖွဲ့ဖို့အတွက်အစိုးရကိုတိုက်တွန်းရတာဖြစ်ပါတယ
်။ဟုတ်ကဲ့ဆိုတော့နောက်တစ်ခုရှိတာလေဆော့ဆော့ကဒီတော်တော်ရှင်တွေစာတချို့ထဲမှာဟိုမှတ်ချက်ပေးသွားတာရှိပါတယ်သူတို့ကတော့ဒီအာဏာပိုင်တွေကစုံစမ်းစစ်ဆေးတာတွေကိုဟိုအားမရတဲ့အမြင်တွေပေါ့နော်တချို့ဒီလေယာကိစ္စမှာပဲဖြစ်ဖြစ်ပေါ့အခုဒီလိုကိစ္စမျိုးမပြောနဲ့ဆိုတော့ဒီရခိုင်ပြည်နယ်မှာဆိုရင်လည်းအရင်ဖြစ်ခဲ့တဲ့ကိစ္စတွေမှာဆိုရင်လည်းဒီတက်မတော်တို့လူခွင့်ရေးကော်မရှင်တို့ကစုံစမ်းစစ်ဆေးတာတွေရှိခဲ့မှုပါတယ်ဆိုတော့ဒါတွေကမလုံလောက်လို့လားဥထုံးသာဆိုင်တို့ကအခုလိုထပ်ပြီးတော့စုံစမ်းဖို့ဆိုပြီးတော့တိုက်တွန်းရတဲ့ကိစ္စတွေက
စုံစမ်းဖို့တိုက်တွန်းတဲ့ကိစ္စကဒီဆိုဖြစ်ပေါ်လာတဲ့ကိစ္စကဘလို့လဲဆိုတော့ဒီကျွန်တော်တို့ရခိုင်ပြည်နယ်ရဲ့အစိုးရဖွဲ့ဝင်ဝန်ကြီးတူကပေါ့နော်ဒုက္ခတွေပေးစခန်းတွေကိုကိုယ်တိုင်ကိုကြတော့ရောက်ပြီးအကူအညီမပေးနိုင်ခြင်းမှာလုံခြုံရေးကြောင့်ဖြစ်တယ်လို့သူကအကြောင်းပြတယ်အဲ့ဒါကြောင့်ကျွန်တော်တင်လာတဲ့အဆိုမှာအစိုးရကတော့ဥဆောင်ပေးပါဒါပေမဲ့အဲ့ဒီအဖွဲ့မှာလွတ်တော်ကိုယ်စားလှယ်များပါဝင်တဲ့လူပုဂ္ဂိုလ်တွေရဲ့ဌာနဆိုင်ရာကလူပုဂ္ဂိုလ်တွေရဲ့လူအဖွဲ့အစည်းကလူပုဂ္ဂိုလ်တွေရဲ့အဲ့ဒီလူပုဂ္ဂိုလ်တွေနဲ့ဒီလေလာစုစမ်းရေးအဖွဲ့ကိုဖွဲ့စည်းပေးပါဒီလိုပဲတောင်းဆိုတာဖြစ်ပါတယ်ဆိုတော့အစိုးရအဖွဲ့ထက်ပါရင်တော့ကျွန်တော်တို့ကအစိုးရတစ်ခုတည်းမဟုတ်ပါဘူးလက်တော်ကိုယ်စားလှယ်လေးပါမယ်ဌာနဆိုင်ရာလေးပါမယ်အရပ်အဖွဲ့စည်းတွေလည်းပါမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော်တော်လေးစုံစုံလင်လင်ပါပါတယ်လူထုယုံကြည်မှုလည်းရှိမဲ့တယ်ပါလေ။ဒါကြောင့်ကျွန်တော်တို့အဖွဲ့တကယ်လို့များဒီလိုမျိုးအဖွဲ့ဖွဲ့ဖြစ်ခဲ့ရင်တော့ဒီပြည်သူတွေကလည်းမြေပြင်မှာပပီးဖြစ်ပြနေတဲ့အခြေအနေကိုစုံစုံလင်လင်ချပြပြောပြမယ်လို့ကျွန်တော်ယုံကြည်မှုရှိပါ
ဟုတ်ကဲ့ဦးထွန်းစာရင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးသားပေးပို့ပြီးတော့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်ဒီထက်ကစာတစာတော့ဒီမိတိလာမျိုးကဦးစိန်မောင်ရဲ့စာပါမဆုမွန်ဖတ်ပြပြပါဦးခင်ဗ
ျစစ်ရဲလို့ဖြစ်လာရင်နှစ်ဖက်လက်နက်ကင်တိုက်ခိုက်သူများရောအရက်သားများပါတေချေကြရပါတယ် OA အဆောက်ဦးလန်ဒရာစသည်တို့လည်းပျက်စီးရပါတယ်စစ်သဘောအရာတာမန်အားဖြင့်ကြည့်ရင်မလွဲမရှောင်သာဖြစ်ရတဲ့အဖြစ်ပြက်တွေပဲလို့ဆိုရမယ်ထင်ပါတယ်ဒါပေမဲ့အပြစ်မဲ့တဲ့ပြည်သူတွေမထိခိုက်သင့်မတည်သင့်ပဲတည်ရတဲ့ထိခိုက်ရတဲ့အဖြစ်ရောက်အောင်စစ်စည်းကမ်းဥပဒေနဲ့မညီတဲ့တိုက်ခိုက်မှုတွေလုပ်ရင်တော့စစ်ရာဇဝတ်မှုမြောက်တဲ့အဖြစ်တွေရောက်ရမှာပါနိုင်ငံတော်အစိုးရအနေနဲ့ကဒီစစ်ရာဇဝတ်မှုတွေကိုထိရောက်စွာအရေးမယူနိုင်ဘူးဆိုရင်တိုင်းရင်းသားတွေရဲ့စိုးရိမ်မှုအမုန်းပွားမှုတွေခံရမယ်နိုင်ငံတကာကစစ်ရာဇဝတ်မှုဆိုင်ရာဥပဒေတွေနဲ့အရေးယူမှုတွေဖြစ်လာနိုင်ပါတယ်မြန်မာနိုင်ငံမှာတော့2008ဖွဲ့စည်းပုံရဲ့ကန့်သက်ချက်တွေကြောင့်အရသာအစိုးရကစစ်တပ်နဲ့စစ်ရေးဆရာကိစ္စတွေမှာဆွတ်ဖက်နိုင်ခွင့်မရှိလို့အရသာအစိုးရဘက်ကအရေးမယူနိုင်ပါဘူး။ဒါအလွန်အရေးကြီးတဲ့ပြဿနာပါ။စစ်တပ်ဟာစစ်မြေပြင်မှာမိမိတပ်ဖွဲ့တပ်သားတွေရဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းစစ်ဆေးအရေးယူရမယ့်တာဝန်အရှိဆုံးအဖွဲ့ဖြစ်ပါတယ်။စစ်ဦးစီးချုပ်ရဲ့ကြီးလေးတဲ့တာဝန်ဖြစ်တဲ့စစ်ဘက်ဆိုင်ရာယာရုအဆင့်တာဝန်အဆင့်ကြီးသူတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့ပြီးစစ်ဆေးရပါမယ်။အပြစ်ရှိရာတွေတွေ့ရရင်စစ်ခုံရုံးတင်အပြစ်ပေးရမယ်။ကိုလူကိုညှာတဲ့သဘောတွေလုပ်ရင်စစ်တပ်နာမည်ပြက်မယ်။စစ်တီတွေစီကံမဲ့လာမယ်အဖြစ်တွေပိုးရောက်လာမယ်။ဒီလိုမှစစ်တပ်ကိုကြက်ကြက်မက်မက်ထိထိရောက်ရောက်ဥပဒေနဲ့အညီမလုပ်လို့နစ်နာသေးသေးဆုံးရှုံးရသူတွေကမခံနိုင်ပဲနိုင်ငံတကာကိုတင်ပြတောင်းဆိုလာရင်နိုင်ငံတကာကဖိအားပေးတောင်းဆိုတာဝင်ရောက်စစ်ဆေးအရေးယူတာတွေဖြစ်လာလိမ့်မယ်လို့တင်ပြဆွေးနွေးလိုပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်။
โอเคဒါတော့မေထီလာမျိုးကဥစိမ်မော်ရဲ့စာပါသူကတော့ဒီအပြစ်မှန်တွေကိုဒီစုံစမ်းဖော်ထုတ်တာတွေမလုပ်ရင်ဟိုပြည်ရင်းမှာနစ်နာနေတဲ့တိုင်းရင်းသားတွေအမုန်းပွားတာခံရနိုင်တယ်လို့ပဲဒီနိုင်ငံတကာဖိအားပေးမှုတွေလို့နောက်ဆက်တွဲအကျိုးဆက်တွေရှိနိုင်တယ်ဆိုတော့သူ့အမြင်ပြောထားပါတယ်ဆိုတော့ဥတွန်းတာစရင်တကယ်သူပြောတယ်လို့ပေါ့လေကျွန်တော်တို့တကယ်လို့တာတယ်လို့စုံစမ်းစစ်ဆေးမှုတွေတကယ်တမ်းအဲ့လိုအပြစ်မှန်တွေမဖော်ထုတ်နိုင်ရင်ကျွန်တော်တို့ဘလို့နောက်ဆက်တွဲအကျိုးဆက်တွေများရင်ဆိုင်ရနိုင်တယ်လို့များဥတွန်းတာစရင်တို့ဟိုတုံ့တက်မိလဲခင်ဗျာ
ဟုတ်ကဲ့ဆရာအခုကဆရာတယောက်ကပြောသလိုပေါ့နော်အဲလိုမျိုးအနေပြီးတော့တိုင်းရင်းသားတွေရဲ့အမုန်းပေါ်မှုပေါ့နော်အပြီးတော့နိုင်ငံတကာရဲ့ဖြီးအားကိုမလင်းမကေဒီအုပ်ချုပ်တဲ့အစိုးရတို့အနေနဲ့မလင်းတဲ့ဒီလိုမျိုးကြုံတွေ့လာရမှာဖြစ်ပါ
ဟုတ်ကဲ့ဆရာဦးထွန်းတာဆိုင်ဆွေးနွေးရကျေးဇူးပါဆိုတော့အခုကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုဒီနိုင်ငံရေးအကဲခတ်တူဖြစ်တဲ့ဦးရထွန်းကိုကျွန်တော်တို့ဆက်သွယ်လို့ရပါတယ်ဦးရထွန်းရေကျွန်တော်တို့ဆက်သွယ်ဟိုကျွန်တော်ဆွေးနွေးနေတာနည်းနည်းလေးရှေ့ပိုင်းမှာနည်းနည်းလေးခီးရောက်သွားပါတယ်ခင်ဗျာတခြားမဟုတ်ကျွန်တော်တို့ဆွေးနွေးနေတာကတော့အခုဒီလက်နက်ကင်တပ်ပွဲတွေရမှာအရသာထိခဲ့တည်ချင်မှုနဲ့ပတ်သက်လို့ကျွန်တော်တို့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါဟိုဦးရထွန်းလည်းကျောင်းကျမှာပါဒီပြီးခဲ့တဲ့ရပိုင်းနေအတွင်းမှာပဲဒီရခိုင်ပြည်နယ်ဒီလွတ်တော်ကလည်းပဲဒီအရသာထိခဲ့တဲ့ခြေမှုတွေနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ဖို့ဆိုပြီးတော့ဟိုအစိုးရတစ်ခုကိုသူတို့အတည်ပြုခဲ့တာရှိပါတယ်။နောက်ဒီရှမ်းပြည်နယ်လွတ်တော်ကလည်းအရသာထိခဲ့တဲ့ဆုံးတဲ့ကိစ္စတွေနဲ့ပတ်သက်လို့ပြည်တင်ရှုတ်ချတာတွေဝန်းနေတာတွေဒီသူတို့ဆုံးဖြတ်သွားတာတွေရှိပါတယ်။ဆိုတော့ကျွန်တော်ဒီကိစ္စတွေမှာဒီကုလနဲ့ကိုင်ပြပကတိချမ်းမှာအဓိကတည်ဆုံးနေရတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီစုံစမ်းဖော်ထုတ်ဖို့အပြစ်မှန်ကိုသိဖို့ဆိုတာဘလောက်ထိအရေးကြီးရလို့များဦးရထွန်းအနေနဲ့သုံးသပ်လို့ရမှာလဲခင်ဗျာ။
ဒီကိစ္စတွေကတော့ဟိုခံရတဲ့ဒီဘက်ကကြည့်နေဆိုရင်တော့တော်တော်ကိုအရေးကြီးပါတယ်ကျွန်တော်တို့ဒီပထမအချိန်လွတ်တော်ကာလမှာတော့အဲ့ဒီလိုကိစ္စမျိုးတွေကိုကျွန်တော်တို့လွတ်တော်မှာကျင်ပြီးတော့ကမ္ဘောဘက်ကဒီတာဝန်ယူမှုတာဝန်ခံမှုရှိနဲ့ပြန်လည်ဖြေကြားတဲ့ဟာမျိုးတွေကျွန်တော်တို့လုပ်နိုင်ခဲ့ပါတယ်အဲဒါကဟိုကျွန်တော်သိသလောက်ဆိုရင်တော့ဟိုအပေါ်လေဒီကျွန်တော်တို့နိုင်ငံရဲ့ဒီဟိုမြင်သာထင်သာတဲ့တမိုင်းမှာပထမဆုံးပဲလို့ထင်တယ်အရင်တော့ကတော့ဒီလိုကိစ္စမျိုးတွေကိုမင်းမြန်းတာတော့ပြည်လူလူလူကနေပြီးတော့ထောက်ပြတာအဲ့လိုဟာမျိုးတွေမလုပ်နိုင်ဘူးဒီလိုဟိုတပ်မတော်ကလည်းကိုယ်တပ်ဖွဲ့တွေကဒီလိုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့စုံစမ်းတာမျိုးလည်းကျွန်တော်တို့ပုံမှန်လေးနဲ့ပုံမှန်မြင်သာဆိုတာလုပ်ခဲ့တာမျိုးမရှိဘူးပေါ့နော်အဲ့တော့ပထမအချိန်မှာလွတ်တော်ကာလမှာတော့ကျွန်တော်တို့ဒေသတွေမှာဖြစ်ခဲ့တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီမြင်းမြန်းနာတွေကိုတပ်မတော်ကလာပြီးတော့ဖြေရာတွေရှိတယ်။နောက်သူ့တပ်ဖွဲ့တွေမှာလည်းဒါမျိုးတွေကိုစုံစမ်းပြီးတော့အရေးကြီးတာတွေလုပ်လာတာတွေ့ရပါတယ်။ဒါကြောင့်မလို့ဒီလိုကိစ္စမျိုးတွေဆိုလို့ရှိရင်တော့ပြည်သူလူထုနဲ့လွတ်တော်ကိုယ်စားလှယ်တွေပေါ့နော်။ဒီကြီးကြပ်မှုကတိတ်အရေးကြီးတဲ့အခါကပါတယ်လို့ကျွန်တော်ကတော့ယူဆပါတယ်။
โอเคဦးရထွန်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဟိုတူညီမကြီးမြန်မာဖွဲ့ရဥောမျိုးမင်းလည်းအခုကျွန်တော်လေလိုင်းပေါ်မှာရောက်လာပါပြီဥောမျိုးမင်းကျွန်တော်အဓိကတော့ဗောလေဒီအခုလက်နက်ကင်ပရိကတ်တွေခြေထဲမှာအရသာတွေထိခိုက်သေးခြေရတဲ့ကိစ္စနဲ့ပတ်သက်လို့တာဝန်ယူမှုတာဝန်ခံမှုရှိဖို့ဘယ်လောက်လိုအပ်တယ်လဲဆိုတော့ကျွန်တော်တို့အဓိကဆွေးနွေးနေတာဆိုတော့ဒီနေ့မှာအခုကျွန်တော်တို့ဖြစ်ခဲ့သမျှကိစ္စတွေနဲ့ပတ်သက်လို့ဗောလေဒါတွေကိုအပြစ်မှန်တွေသိအောင်စုံစမ်းဖော်ထုတ်ဖို့ဆိုရင်ဘယ်လောက်ထိအရေးကြီးရလို့များဥောမျိုးမင်းအနေနဲ့သုံးသပ်နိုင်မလဲခင်ဗျာ
ကျွန်တော်တို့ဒီလိုမျိုးဖြစ်ပျက်နေကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်မှုအရေးကြီးပါတယ်။ဒါကြောင့်လဲဆိုတော့တေဆုံးနေတဲ့လူတွေထိခိုက်တဲ့လူတွေကလူသားတွေပဲဖြစ်တယ်။လူသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့အနေနဲ့ဘယ်လိုမျိုးလူတွေထိခိုက်လဲ၊ဘယ်လိုမျိုးထိခိုက်မှုတွေဖြစ်လဲ။ဒါနဲ့ပတ်သက်ပြီးတော့အမှန်တရားသို့မဟုတ်တရားဥပဒေနဲ့ပတ်သက်ပြီးတော့သူတို့အတွက်ထိုက်တန်တဲ့အရာတွေဘယ်လိုရရှိအောင်လုပ်ပေးမလဲဆိုတာလိုအပ်ပါတယ်။ဒါကြောင့်လဲဆိုတော့ပြည်သူလူထုတွေမှာအဲ့လိုအခြေအနေမျိုးမှာတခါတလေဘာကြောင့်ကိုယ်တိုက်ခိုက်မိုင်းဘာကြောင့်ကိုယ်ဒီလိုလုပ်မလို့မတိပဲနဲ့ဆုံးရှုံးနေရတာအများကြီးပဲမိသားစုတွေလည်းကြံခဲ့ရတယ်အများကြီးပဲအဲ့ဒါကြောင့်မလို့သူတို့အနေနဲ့အမှန်တရားကိုဖော်ထုတ်နိုင်မှုကိစ္စအရန်ရေးကြည့်ပါတယ်နောက်တစ်ခါလွတ်တော်ကိုယ်စားလှယ်ဆိုတဲ့ဟာကလည်းကျွန်တော်တို့ပြည်သူလူထုကြားထဲမှာအမြဲတမ်းထိတွေ့ပြီးတော့ပြည်သူလူထုရဲ့အကျိုးကိုဖြည့်ဆည်းပေးရတဲ့သူတွေဖြစ်တယ်အဲ့တော့ပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ပေးဖို့အတွက်နောက်တစ်ခါမာယူမှုတွေရှိလာရင်အမှန်တရားကိုပေါ်ဆောင်နိုင်မှုအတွက်စစ်တော်ကိုယ်စားလှယ်များလည်းတာဝန်ရှိတဲ့အတွက် စုံစမ်းစစ်ဆေးမှုတွေကိုလှုပ်ဆောင်ပေးဖို့လိုအပ်တယ်ဒါတစ်ချက်ပါစုံစမ်းစစ်ဆေးမှုတွေမကဘဲနဲ့ဒီနေရာမျိုးမှာတာဝန်ရှိတဲ့သူကိုထိုက်တင်တယ်လို့အရေးယူဆောင်ရွက်မှုကလည်းမဖြစ်မနေလိုအပ်ပါတယ်ဒါမှသာပြည်သူတွေနဲ့လုံခြုံတဲ့အပြင်တရားဥပဒေရဲ့စိုးမိုးမှုကိုခံစားနိုင်မှာဖြစ်ပါတယ်
ဟုတ်ကဲ့ကောမျိုးမင်းဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဟိုစာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်သူကတော့ဒီအမေရိကန်ပြည်သူကမောင်တန်းတနရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
တကယ်တော့ပြည်သူကိုရှေ့လန်းတင်ပြီးမျိုးသားရေးတော်လန်ရေးဒန်းလူရေးဖက်ဒရယ်ရေးဘာရေးညာရေးချွေးချော်နေကြတဲ့စစ်ကောင်းဆောင်တွေအားလုံးရဲ့ဘုံကြီးမှန်းချက်ကလက်နက်အားကိုးနဲ့ထာဝရနိုင်ငံကောင်းဆောင်လူမျိုးစုကောင်းဆောင်ထိုင်းသားကောင်းဆောင်နေရာရရှိရေးမိမိတို့ပိုင်တဲ့နယ်မြေတွေကိုထိန်းချုပ်ရေးမိမိတို့ရဲ့အကျိုးစီးပွားကာကွယ်ရေးတို့သာဖြစ်ကြောင်းတိုက်ပွဲတွေကြားမိသားပင်ဖြစ်နေရတဲ့ပြည်သူတွေရဲ့အနေထားုံတွေကအထင်ရှားပါပဲအကယ်၍မြို့ရွာတွေအနီးတစ်ပိုက်တိုက်ပွဲတွေဖြစ်ခဲ့ရင်ပြည်သူတွေဒုက္ခရောက်နိုင်ကြောင်းလက်ခံထားခဲ့ကြရင်ပြည်သူတွေအခုလိုမျိုးဒုက္ခရောက်နိုင်စရာအကြောင်းမမြင်မိပါမိသားပင်ဖြစ်နေရတဲ့ပြည်သူတွေဟာမိမိတို့ရဲ့လူမှုဘဝအခြေအနေတွေဆုံးရှုံးမှုတွေများလာပြီးဆိုရင်နာကြီးစိတ်တွေမယုံကြည်မှုတွေယဉ်ကျေးတဲ့နှူးညံ့စိတ်တွေပျောက်ွယ်ကုန်ပြီးလက်စားခြေလိုစိတ်တွေပြင်းထန်လာနိုင်ပါတယ်။ဒီအခါတိုင်းပြည်တွင်းစစ်မီးတွေငြိမ်းသက်ရခက်ခဲသွားနိုင်ပြီးတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးလည်းနောက်ကျသွားနိုင်တယ်လို့ယူဆမိပါတယ်။ဒါ့အပြင်ငြိမ်းချမ်းသာတဲ့လူပေါင်းအဖွဲ့အစည်းကိုလည်းတိစောက်နိုင်ဖို့ရန်ခက်ခဲသွားနိုင်တယ်လို့ယုံကြည်မိပါတယ်။အဖြစ်မှန်တွေကိုစုံစမ်းဖော်ထုတ်ဖို့ဆိုတဲ့နေရာမှာအစိုးရကဥဆောင်ပြီးတိုင်းဒေသနိုင်ငံရေးပါတီတွေနှစ်ဖက်စစ်ခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကခေါင်းဆောင်တွေဥပဒေပညာရှင်တွေနဲ့မီဒီယာခေါင်းဆောင်တွေအားလုံးပါဝင်နိုင်တဲ့စုံစမ်းရေးအဖွဲ့မျိုးကိုဖွဲ့စည်းတင်မှာကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်ထောင်စုကမောင်တပ်တနရဲ့စာပါ။ဆက်စပ်ဒီအစိုးရမှတော့လည်းတချို့သောတာရှင်တွေအမှတ်ချက်တွေထဲမှာတော့ဒီအာဏာပိုင်တွေရဲ့သက်ဆိုင်ရာတာဝန်ရှိတဲ့သူတွေရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ဟိုအားမရတဲ့သဘောထားတွေပြောထားတဲ့ဟာတွေရှိပါတယ်။ဆိုတော့ဥယျာဉ်ထုံးမှာပြန်မေးချင်ပါတယ်ဒီတက်မတော်ပါဝင်ပေါ့လေဒီတာဝန်ရှိတဲ့သူတွေကစုံစမ်းစစ်ဆေးမှုတွေစပြီးလှုပ်လာတယ်နောက်လွှတ်တော်မှာဖြေကြားတာမျိုးတွေရှိတာတွေကျိုးဆိုးစရာတွေလို့ဆိုပေမဲ့လည်းတချို့ကိစ္စတွေမှာဒါတွေကဟိုအားရစရာမရှိဘူးဆိုတဲ့အမြင်တွေလည်းရှိနေပါတယ်ဆိုတော့အခုဟိုတက်မတော်ကစုံစမ်းနိုင်ဒီအစိုးရရခိုင်ပြည်နယ်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်တို့ဒီလူ့ခွင့်ရေးကော်မရှင်တို့ကစုံစမ်းမှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒါတွေကိုအားမရတဲ့သဘောထားတွေလည်းအများကြီးကြားခဲ့ရပါတယ်ဆိုတော့ဒါတွေကလုံလောက်မှုရှိပြီလို့ပြောနိုင်လို့လားဥယျာဉ်ထုံး
လုံလောက်မှုမရှိတာတော့သိကြပါတယ်။ဟိုကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေအောက်မှာကတော့ဒါတွေကိုလုံလောက်အောင်တိတိယောက်ယောက်ဖြစ်အောင်ဆိုတာကတော့တက်ဆိုင်ရာလက်နက်ကင်အဖွဲ့အစည်းတွေရဲ့ဒီဟိုပါတော့ဒီအပေါ်မှာလေးနဲ့ရှိမှုအပေါ်မှာတည်ရဲ့လက်နက်ကင်အဖွဲ့အစည်းအားလုံးဆိုတာကအခုတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းတွေရောသမတော်ရောပေါ့နော်ဒီအဖွဲ့အစည်းတွေကအဲစစ်မြေပြင်မှာတစ်ဖက်နဲ့တစ်ဖက်နဲ့တိုက်တက်ခိုက်ကြရင်းနဲ့အဲပြစ်မဲ့တဲ့အရသားတွေထိခိုက်ဒေဒီတရားရမှုတွေကနှစ်ဖက်စလုံးမှာရှိတဲ့အခါကျဒါတွေဟာမဖြစ်သင့်ဘူးဆိုတာကိုမဖြစ်သင့်ဘူးဒီလိုဖြစ်ချင်းအားဖြင့်တော့ဒီရေရှည်မှာဆိုလို့ရှိရင်ကိုတက်ကိုပြည်သူလူထုထောက်ခံမှုကြာဆင်းစေတယ်ဆိုတဲ့ဟာကိုနှစ်ဖက်စလုံးကအပေါ်ပေါက်ပြီးတော့တာဝန်ယူစိတ်ရှိရှိနဲ့အဲကိုတက်ဖွဲ့ဖို့ကိုဒီဒီကျစစ်ဆေးနိုင်မှသာလဲရုပ်သာကတော့ပိုထိရောက်တဲ့အဲစုံစမ်းဖော်ထုတ်မှုတွေရမှာဖြစ်ပါတယ်အဲ့ဒီဟာလေးနဲ့မရှိသေးရကတော့နှစ်ဖက်စလုံးမှာဒီဟာတွေကဟိုတိတ်ပြီးတော့ဟိုဟာပေါ့နော်ဖုံးမရဖူးမရတဲ့ကိစ္စလောက်တွေပဲဖော်ထုတ်နိုင်ပြီးတော့တချို့ကိစ္စတွေကတော့ဒီအောက်ကဒီဟိုအပေါ်ရန်လောက်စုံစမ်းစစ်ဆေးတာလောက်နဲ့ပြီးသွားမဲ့ဟာမျိုးရှိရတွေ့ရပါတယ်ဒါတော့နှစ်ဖက်စလုံးမှာဒီတက်တနာရှိနေတယ်လို့ကျွန်တော်ကတော့သိတတ်ပါတယ
်ဟုတ်ကဲ့ကိုအောင်မျိုးမင်းမြင်ရောခင်ဗျဆက်စပ်ဒီမောင်တက်တနာဆာမှာလည်းပါပါတယ်ဒီလွတ်လပ်တဲ့စုံစမ်းစစ်ဆေးဖွဲ့ဖွဲ့တင်နေဆိုပြီးအကြံပြုပါတယ်ဆိုတော့ဒီလိုဖွဲ့စည်းရဆိုရင်ဘလို့ပုံစံမျိုးတွေနဲ့ဖွဲ့စည်းပြီးစုံစမ်းစစ်ဆေးမှာအဖြစ်မှန်ပေါ်နိုင်မယ်လို့များကိုအောင်မျိုးမင်းသုံးသပ်လို့ရမှာခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့အခုဖြစ်နေတဲ့ပြိပခါကြီးကြည့်မယ်ဆိုရင်ဘက်တက်ဖက်တွေမကဘဲနဲ့တပေါင်းစုပါဝင်နေတာရှိတယ်။အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ပထမအဦးဆုံးကျွန်တော်တို့အားကိုးတာတော့လူ့ခွင့်ရေးကော်မရှင်ပေါ့။ဒါပေမဲ့လူ့ခွင့်ရေးကော်မရှင်ဆိုတဲ့ဟာကလည်းသူ့ရဲ့လုပ်ပိုင်ခွင့်ထဲမှာဖြစ်လာတဲ့ကိစ္စတွေကိုသူတို့အနေနဲ့လေ့လာမယ်၊စုံစမ်းမယ်၊သက်ဆိုင်ရာဝန်ကြီးဌာနကိုပေးပို့ပြီးတော့သတင်းပေးပို့တဲ့သဘောမျိုးပဲဖြစ်လာတယ်။အဲ့တော့အခုလက်ရှိအချိန်မှာလူ့ခွင့်ရေးကော်မရှင်ကလူ့ခွင့်ချိုးဖောက်တယ်လို့ပြောတည်တိုင်အောင် သက်ဆိုင်ရာဝန်ကြီးဌာနရဲ့ပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတယ်။တချို့ဝန်ကြီးဌာနတွေဆိုရင်သူတို့ရဲ့တင်ပြချက်ကိုအကြောင်းအောင်ပြန်မလာဘူး။အဲ့တော့ဒီအပိုင်းမှာကျွန်တော်တို့အားမလို့အားမရဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့စစ်ပွဲတွေဖြစ်တဲ့အခါမှာပြိပခါတွေဖြစ်တဲ့အခါမှာကိုယ့်ဘက်ကလည်းသူတို့လောက်တာမဟုတ်ပါဘူး။ဒီဘက်ကလည်းသူတို့လောက်တာမဟုတ်ပါဘူးဆိုပြီးတော့တိုင်ရှင်မဲ့ကြီးစံတွေပေါ်လာတဲ့အခြေအနေမျိုးဖြစ်လာတယ်။အဲ့တော့ပြည်သူလူထုကဖြစ်နေတာသိရတာနဲ့တာဝန်ယူမှုတာဝန်ခံမှုမရှိရင်တဲ့နှစ်ဖက်လုံးကိုကျွန်တော်တို့ဟိုတိတ်ပြီးတော့ဟိုအားမကိုးမှုမရှိတော့မယုံကြည်မှုဖြစ်လာတယ်။အဲဒါကြောင့်မလို့ဒီကိစ္စတွေကိုစုံစမ်းစစ်ဆေးတဲ့အခါမှာပါဝင်ပတ်သက်နေသောဘက်တွေကစုံစမ်းမှာလာတိုင်းမှာဆိုတဲ့သဘောမျိုးထက်ဆက်လို့ရှိရင်တီးကြားလွတ်လပ်ပြီးတော့ကျွမ်းကျင်နေနောက်တစ်ခါမှာဖက်လိုက်မှုမရှိဘူး။လူတွေကိုသူ့တေဆုံးတဲ့အတိုင်းပဲမြင်တယ်။လူခွင့်ချိုးပေါက်ရင်ချိုးပေါက်တာပဲမြင်တော့ဟိုဘက်ဒီဘက်မပါတော့အထူးသတ်ပါတီလို့ခေါ်နိုင်တဲ့ကျွမ်းကျင်တဲ့သူတွေလွတ်လပ်တဲ့သူတွေပါလာမှဒီသူလူထုကလည်းဒါကိုရုံရုံကြည်တိုင်ကြားနိုင်မှာဖြစ်တယ်။ပေါ်ထုတ်နိုင်မှာဖြစ်တယ်။နောက်တစ်ခုကကျွန်တော်တို့တိုင်းပြည်မှာဘာဖြစ်လဲဆိုတော့တိုင်ကြားမှုပြီးရင်ငါ့ကိုဘယ်လိုများအရေးယူမှုတွေရှိမလဲ၊ချိန်ချမှုတွေရှိမလဲ၊ဘယ်လိုဥပဒေတွေနဲ့လောက်ကြံပြီးတရားစွဲမလဲဆိုတာစိုးရိမ်များဖြစ်တဲ့အတွက်တိုင်ကြားတဲ့သူတွေကိုကျွန်တော်တို့လွတ်လပ်တိုင်ကြားနိုင်တဲ့အသင်းအဖွဲ့တွေအဖွဲ့အစည်းတွေကိုယ်စားလှယ်ရှိဖို့လိုအပ်တယ်လို့တိုင်ကြားမှုနဲ့ပတ်သက်လို့ဘယ်လိုမှအရေးယူမှုမရှိပါဘူးအမှန်တရားကိုရှာဖွေပါမယ်ဆိုရက်ဥပဒေပိုင်းဆိုင်ရာရောအုပ်ချုပ်ရေးဆိုင်ရာရောတာဝန်ယူမှုတာဝန်ခံမှုပါမတာအောင်မြင်နိုင်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ကျေးဇူးပါခေါင်းမြင့်မင်းဆိုတော့အခုကျွန်တော်ဒီဆွေးနွေးပွဲကိုအခု live stream နေတဲ့နေရာမှာတိုက်ရိုက်မှတ်ချက်ပေးနေတဲ့အတချို့လည်းဒီနေရာမှာအချင်းအစီအစဉ်အဆုံးမသတ်ခင်မှာဖော်ပြခြင်းပါတယ်တယောက်ကတော့ဒီဥတုဆိုတဲ့အကောင့်ပါရှင်မှာသူကတော့ကိုမကိုစုံစမ်းနေဆိုတော့ဘရော့မှာအမှန်ပေါ်မှာမဟုတ်ပါဘူးတဲ့ဆိုတော့ဆော့ဆော့ကိုအောင်မျိုးမင်းသုံးသက်ချက်ကိုရောင်းပြန်ထည့်ရနေတယ်လို့ဆိုရမှာပါဒီတီးကြလွတ်လပ်တဲ့အဖွဲ့အစည်းတွေကဂျာကနေစုံစမ်းပြီးမှပဲအဖြစ်မှန်ကိုသိရလိမ့်မယ်လို့ဆိုရမှာပါဆိုတော့ကျွန်တော်တို့အစီအစဉ်လည်းအခုဒီလောက်နဲ့ဒီနေရာမှာပဲရက်ချင်ပါတယ်ကိုတိုင်းပါဝင်ဆွေးနွေးပေးကြတဲ့ဦးအောင်မျိုးမင်းဦးရထွန်းဦးထွန်းသားစိတ်စာရေးသားပိပုဆွေးနွေးရသူတွေနဲ့နားဆင်တဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ထလတူမဆမနတူကိုအောင်လင်းဦးလိုစီစဉ်တင်ဆက်တဲ့တိုင်းလေးလိုက်အစီအစဉ်ကိုကြားခဲ့ရတာပါရှင်ဒီအစီအစဉ်ကိုအခုလိုစနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့ကြံနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦ
းဟောင်ကောင်ထီးတော်လိုင်းလှရှားမှု9နှစ်မြောက်အထိမ်းအမှတ်အနေနဲ့ငင်းချမ်းစွာဆန္ဒပြခဲ့ကြပြီးတဲ့နောက်မီးလောင်စီတဲ့တက်စီပလင်အုတ်ခဲကျိုးတွေနဲ့ရုံရင်ဆန်ကပ်ပစ်ပေါက်ကြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေတန်းငွေပုံးတွေတုံးပြီးတော့ဖြိုခွဲနေပါတယ်။2014ခုနှစ်ကကျောင်းသားတွေဦးဆောင်တဲ့89ရဲ့ကြာဆန္ဒပြပွဲတွေအတွင်းဟောင်ကောင်အုပ်ချုပ်ရေးမှုကိုသူတို့သဘောကျရွေးချယ်ခွင့်ရဖို့တောင်းဆိုခဲ့ကြပေမဲ့တရုတ်အစိုးရရဲ့အမိန့်အာဏာကိုလွန်ဆန်နိုင်တဲ့အထိတော့မအောင်မြင်ခဲ့ကြပါဘူး။ဒီကနေ့မှာတော့အသက်အရွယ်မျိုးစုံပါဝင်တဲ့ဆန္ဒပြသူတွေဟာဟောင်ကောင်အုပ်ချုပ်ရေးမှုယုံဥပဒေပြုကောင်စီရှေ့ကထမပန်းချံမှာငင်းချမ်းစွာဆနပြခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဟာတောက်ကြနေတဲ့ကယာရုကနေနှုတ်ထွက်သွားတယ်လို့ဒီအင်ဘူရွန်နဲ့နှိစက်တဲ့တိုင်ဝမ်ကိုကိုကပြီးတော့အမေရိကန်မီဒီယာတွေမှာဖော်ပြကြပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေယိုနဲ့တောက်ကြနေမှာတွေ့ဆုံပြီးမှပဲကတ်ဗော်ကာယာရုကနေနှုတ်ထွက်သွားတာဖြစ်တယ်လို့လည်းဆိုပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားရေးဌာနကိုဆက်သွယ်အတည်ပြုရမှာတော့ချက်ချင်းပြန်လည်ဖြေကြတာမျိုးမရှိဘူးလို့ပြောပါရတယ်။အာဖဂန်နစ္စတန်ကသမ္မတရွေးကောက်ပွဲပြီးဆုံးသွားပါပြီ။စစ်သွေးကြွတွေကနောက်ဆက်ထိုက်ခိုက်တဲ့အပြင်ရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေဆောင်ရွက်ရမှာနှိပညာပိုင်းတွေမှာရောအဆင်မပြေတာတွေရှိခဲ့ပါရတယ်။ရွေးကောက်ပွဲကျင်းပချိန်မှာနောက်ဆက်တိုက်ခိုက်မယ်လို့တာလီဘန်တွေကချိန်ချောက်ထားတာကြောင့်မဲပေးသူအရေးအတွက်နေပါပါတယ်မဲပေးခွင့်ရှိသူ6သန်းလောက်အနေနဲ့အန်နီယန်နဲ့မကြုံချင်ရင်မဲထွက်မပေးဘဲအိမ်မှာပဲနေကြဖို့လေအစွန်းရောက်တွေကအစောပိုင်းကသတိပေးထားခဲ့တာပါဒီကနေ့ဒီတောင်ပိုင်းမြို့ကန္ဒဟာကမဲယုံအပြင်ဘက်မှာလဲဘုံပေါက်ခွဲတာကြောင့်လူ15ဦးလောက်ဒဏ်ရာရသွားပါတယ
်တရင်ချင်းချက်ကိုကောင်းအောင်ကြီးညာပေးခဲ့တာပါရှင်ဒီညအစီအစဉ်ထုတ်လို့ရမှုကမဆူမွန်ဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အတန်းရဲ့မနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်မနေ့6:00နာရီလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 3905ရောကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနံလောပါ
This program has come to you from the Voice of America, Washington.